Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်မှာသုံးရရှင်နေစိတ်လက်ကြည်သာရှိကြပါစေခင်ဗျာ။ VOA American တန်ရဲ့2019ခုနှစ်ဩဂုတ်လ26ရက်တနင်္လာနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40-48တို့ကနေတိုက်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်မှဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်ပါပါ
။မင်္ဂလာပါရှင်။ကျွန်မသင်္ကီထိုက်ပါမတ်ရင်ကျင်နိုင်တဲ့အတူဒီမနေ့ခင်သတင်းတွေအကျညာပါမယ်။တနင်္ဂနွေနေ့ကဟောင်ကောင်ကဆန္ဒပြပွဲတွေကိုရဲတပ်ဖွဲ့ကမိသက်ပိုက်တွေတုံးပြီးတော့ဖြိုခွင်းခဲ့ပါတယ်။တောင်ကိုရီးယားသမ္မတနဲ့ဇနီးတဲ့တို့မြန်မာနိုင်ငံကိုနိုင်ငံတော်ခီးစဉ်အဖြစ်လာရောက်ဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာ။ရကိုင်းပြည်နယ်မြောက်ပိုင်းကတိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နဲ့ဆက်ထွက်သွားကြတာနှစ်နှစ်ရှိလာခဲ့ပေမဲ့မြန်မာပြည်ပြန်ရေးအခက်အခဲဖြစ်နေရတဲ့အပေါ်မှာတော
့ NLD အစိုးရနဲ့စစ်တပ်အစိုးရရောစစ်တပ်ရောသူတို့ကရိုဟင်ဂျာအပေါ်မှာဒီပြဿနာကိုဖြေရှင်းဖို့ပါတခုမှစန္ဒပြေဝမရှိ
ရိုဟင်ဂျာရေးလှုပ်ရှားသူတူကဆွဆွဲပြောကြားသွားတာပါသတင်းနဲ့ပြီးမှနားဆင်ရပါမယ်ဒီအကြောင်းနဲ့အတူမြန်မာရေးရာဆွေးနွေးကံမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတော်ထူးခြားစံပြသတင်းစာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးအောင်ဗျာ
တရုတ်နဲ့တွင်းကုန်ကုန်အပြန်အလှန်ဆင့်ကျက်မှုတွေတွန်းမြင့်ဆောင်ရွက်ခဲ့မှုနဲ့ပတ်သက်ပြီးနောက်တစ်မျိုးစဉ်းစားမိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မှာပြောပါတယ်ဒါပေမဲ့သမ္မတဆိုလိုတာကတရုတ်အပေါ်မှာအခုထက်ပိုပြီးအခွန်မကောက်မိတာကိုပြောတာဖြစ်တယ်လို့သမ္မတအင်ပြူရောကအမြန်ပြန်ပြီးရှင်းလင်းခဲ့ပါတယ်အမေရိကန်သမ္မတရဲ့အစိုးပိုင်းတို့ကတရုတ်တွင်းကုန်နေအပေါ်တွင်းကုန်ကစီးကျက်မှုကိုလက်တုံပြန်တဲ့အနေနဲ့တရုတ်ဘက်ကဒေါ်လာ85ဘီလီယံတန်ဖိုးရှိအမေရိကန်ပို့ကုန်တွေအပေါ်အခွန်တိုးကောက်မယ်လို့ကြေညာခဲ့တာပါတရုတ်ဘက်ကဒီလိုကြေညာခဲ့ပြီးတဲ့နောက်ကမ္ဘာစီးပွားရေးဦးဆောင်နိုင်ငံတချို့ရဲ့ G7 ထိပ်သီးညီလာခံကိုတက်ဖို့ပြင်သစ်နိုင်ငံကိုမသွားခင်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲအမေရိကန်သမ္မတထရန့်ကအမေရိကန်ပြည်ထောင်စုကိုတင်ပို့လာတဲ့ဒေါ်လာ950ဘီလီယံတန်ဖိုးရှိတရုတ်ထုတ်ကုန်နေအပေါ်တွင်းကုန်ကွန်တိုးမြင့်ခဲ့တာပါတင်းငွေနေကဗြိတိရှ်ဝန်ကြီးချုပ်တဲ့ Boris Johnson နဲ့မနေ့ခင်းစာစာရင်တွေ့ဆုံကြတဲ့ပွဲမှာသတင်းထောက်တဦးကသမ္မတ Trump ကိုတရုတ်နဲ့တွင်းကုန်ကွန်လက်တုံပြန်စီးကျက်နေမှုအတွေ့စိတ်မကောင်းဖြစ်မိပါသလားလို့မေးမြန်းခဲ့တာမှာသမ္မတ Trump ကတေးကြတာပေါ့ဖြစ်ချင်လဲဖြစ်မယ်အားလုံးနဲ့ပတ်သက်ပြီးသူ့မှာနောက်တစ်မျိုးစဉ်းစားချက်ရှိတယ်လို့ပြောခဲ့တာပါအမေရိကန်ကုမ္ပဏီတွေဘက်ကတရုတ်ပစ္စည်းတွေမဝယ်ဖို့အတွက်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာမလားဆိုတဲ့မေးခွန်းကိုတော့သူ့အနေနဲ့လှုပ်ချင်ရင်လှုပ်ခွင့်ရှိတယ်လို့သမ္မတထရန့်ကဖြေကြားခဲ့ပါတယ်
။ဟောင်ကောင်မှာမနေ့တနင်္ဂနွေနေ့က12ပတ်မြောက်အစိုးရစန့်ကျင်ရေးဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့ကသူတို့ရဲ့တနက်တွေကိုဆွဲထုတ်တားမြစ်ခဲ့တယ်လို့မျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်ခဲ့တဲ့အပြင်ပထမဆုံးအကြိမ်မိသက်ပိုက်တွေတုံးပြီးလူစုခွဲခဲ့ပါတယ်ဆန္ဒပြသူထောင်ပေါင်းများစွာလမ်းပေါ်ထွက်ခွဲကြပြီးတချို့ကတော့ရဲတွေကိုအုတ်ခဲတွေနဲ့ပြန်ပြီးပစ်ပေါက်ခဲ့ကြတယ်လို့ဒုတ်ချောင်းတွေတန်တုပ်တွေနဲ့ပြန်ပြီးတိုက်ခိုက်ခဲ့ကြတဲ့အပြင်လမ်းမတွေမှာရဲတွေလမ်းမလျှောက်နိုင်အောင်ဆက်ပြာရီတွေဖြန်းခဲ့ကြပါတယ်မျက်နှာကိုတဝက်အုပ်ထားကြပြီးအမဲရောင်အင်ကြီးတွေဝစ်ဆင်ထားကြတဲ့ဆန္ဒပြသူတချို့ဟာစတိုးဆိုင်တွေရဲ့ပတင်းပေါက်တွေကိုရိုက်ချိုးခဲ့ကြပြီးမျက်ရည်ယိုဓာတ်ငွေထည့်ထားတဲ့ဓာတ်ပူးတွေနဲ့ရဲတွေဘက်ကိုပြန်ပြီးပစ်ပေါက်ခဲ့ကြပါတယ်ဆန္ဒပြသူအများစုကငြိမ်ငြိမ်းချမ်းချမ်းနဲ့ဆန္ဒပြချီတက်ချိန်မှာအဲ့ဒီလူအုပ်ကြီးကနေခွဲထွက်ပြီးတက်တက်ဆန္ဒပြတဲ့အုပ်စုဘက်ကိုရဲတပ်ဖွဲ့ကနေမျက်ရည်ယိုပုံးတွေနဲ့ပစ်ခတ်နှိမ်နှင်းခဲ့တာပါရဲတွေကိုတားဆီးတဲ့အနေနဲ့ဆန္ဒပြသူတို့ဟာလမ်းမတွေပေါ်မှာဝလုံးရိုးတွေခင်းထားပြီးလမ်းအကာတွေနဲ့လည်းတားဆီးခဲ့ကြပါတယ်။တနင်္ဂနွေနေ့ကဆန္ဒပြပွဲမှာရဲယူနီဖောင်းဝတ်စုံနဲ့ရဲတပ်ဖွဲ့တအူးဟာဘေးမှာသူ့ရဲ့ချိတ်ထားတဲ့တနက်ကိုဆွဲထုတ်ပြီးပြစ်ခတ်ခဲ့ကြောင်းဘဲကိုဥတီပြီးပြစ်ခတ်ခဲ့တယ်လဲဆိုတာတိတိကျကျမသိရကြောင်းရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်ရှင်။
ဂျပန်နဲ့အမေရိကန်ကြားကုန်သွယ်ရေးသဘောတူညီချက်ကိုမူအားဖြင့်သဘောတူထားပြီးလက်မဲ့စက်တင်ဘာလမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံအတွင်းလက်မှတ်ထိုးမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။ပြင်သစ်နိုင်ငံဘီရက်စ်မှာကျင်းပတဲ့ G7 ထိပ်သီးညီလာခံအတွင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တီးသန့်ဆွေးနွေးခဲ့တဲ့သမ္မတထရန့်ကသတင်းထောက်တွေကိုပြောဆိုခဲ့တာပါ။ဒီကုန်သွယ်ရေးသဘောတူညီချက်ကအမေရိကန်လယ်သမားတွေနဲ့စိုက်ပျိုးရေးလုပ်ငန်းရှင်တွေအတွက်သိပ်ပြီးကောင်းမွန်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်ဂျပန်ဝန်ကြီးချုပ်အာဘေဘက်ကတော့ထိမ့်နှိမ့်သိမ့်သိမ့်ပို့ပြီးတော့ရှိနေပုံရပါတယ် စကားပြန်ကနေတဆင်သတင်းထောက်တီကိုပြောခဲ့တာမှာတော့ဒီအခွင့်အလမ်းကိုအရယူပြီးဂျပန်အမေရိကန်ကုန်သွယ်ရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးရေးအသေးအချာညှိနှိုင်းချက်ထားလိုတယ်လို့ပြောဆိုခဲ့တာပါအပိသက်သဘောတူညီချက်ဆိုတာကိုရည်ညွှန်းပြီးအလုပ်သဘောအဆင့်ဆောင်ရွက်စရာတချို့ကြံသေးတယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ဂျပန်နဲ့ကုန်သွယ်ရေးသဘောတူညီချက်ကိုဦးဆောင်ညှိနှိုင်းနေတဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော်ရောဘတ်လက်သီဇာကတော့ဒီသဘောတူညီချက်ထဲမှာစိုက်ပျိုးရေးဆက်မှုနဲ့ဒီဂျစ်တယ်ကဏ္ဍ၃ရပ်ပါဝင်တယ်လို့ပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။
ပြင်သစ်နိုင်ငံ Biarritz မှာကျင်းပနေတဲ့ G7 ကမ္ဘာစစ်မှုထိပ်သီးခုနှစ်နိုင်ငံရဲ့ညီလာခံအတွင်းတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲကိစ္စအီရန်အရေးဘလို့ကင်တွယ်မလဲဆိုတဲ့အမြင်သဘောထားတွေမြောက်ကိုရီးယားရဲ့ချင်းချောက်မှုနဲ့ရုရှားကို G7 အဖွဲ့ထဲပြန်သွင်းဖို့ကိစ္စစတာတွေအပေါ်မှာခေါင်းဆောင်တွေကြားတဲ့ကွဲပြားမှုတွေရှိကြပေမဲ့လည်းညီလာခံဆွေးနွေးပွဲတွေဟာအဆင်ပြေကောင်းမွန်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပါရယ်တနည်းကနေမနက်ခင်းကသမ္မတထရန့်ဟာသူ့ရဲ့တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲအပေါ်မှာသဘောထားပျော်ပြောင်းဟန်ပြခဲ့ပေမဲ့သမရအိမ်ဖြူတော်ဘက်ကတော့သမရရဲ့ပြောဆိုချက်ကိုအတိတ်ပဲကောက်လွဲမှားခဲ့တာဖြစ်ကြောင်းအိမ်ဖြူတော်ပြောခွင့်ရအမျိုးသမီးစတီဖင်ဂရစ်ဟမ်ကစတက်ဖနီဂရစ်ဟမ်ကပြောပါတယ်တရုတ်သွင်းကုန်တွေအပေါ်အခွန်တိုးပြီးမကောက်ခဲ့တဲ့အပေါ်မှာသမရထရန့်ကနောင်တရမိတယ်လို့သူကဆိုပါတယ်ဒါပေမဲ့အခုလိုအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်အရှိန်မြင့်လာနေတဲ့အပေါ်အခြား G7 ဆက်မှုထိပ်သီးနိုင်ငံခေါင်းဆောင်တွေကစိုးရိမ်မကင်းဖြစ်နေကြတာပါအိရှင်အဖြစ်လက်ခံကျင်းပတဲ့ပြင်သစ်သမရအမ်နျူအယ်မာခရွန်ကတော့ခေါင်းဆောင်တွေအနေနဲ့အပြန်အလှန်ကုံသွဲခွန်မြင့်တင်နေတဲ့ကိစ္စကိုရက်ဆိုင်ကြမယ်လို့မျှော်လင့်ကြောင်းနဲ့ဒီလိုကုံသွဲရေးစစ်ပွဲမျိုးဟာဘယ်သူအတွမ်းမှမကောင်းဘူးလို့ပြောခဲ့ပါတယ်ရှင
် VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 8.13ไฮโดรมีเตอร์57กิโลเฮิรตซ์5859เนี่ยไฮเลมีเตอร์190กิโลเฮิรตซ์1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တင်းလာနေမနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့ဇနီးဖြစ်သူကင်ဂျုံဆုကတို့မြန်မာနိုင်ငံကိုနိုင်ငံတော်ခီးစဉ်အဖြစ်နဲ့ဒီရက်ပိုင်းအတွင်းလာရောက်ဖို့ရှိကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်သမ္မတဦးဝင်းမြင့်နဲ့ဇနီးဖြစ်သူဒေါ်ချိုချိုတို့ရဲ့ဖိတ်ကြားချက်နဲ့တောင်ကိုရီးယားသမ္မတမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေနဲ့တောင်ကိုရီးယားကြားပူးပေါင်းဆောင်ရွက်ရေးခိုင်မာစေရေးတန်ကင်းတမန်ကင်းဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းအနေနဲ့ထိုင်းမြန်မာနဲ့လာအိုတို့ကိုသမ္မတမွန်ဂျေအင်တွားရောက်ဖို့စီစဉ်တာလို့တောင်ကိုရီးယားသမ္မတအိမ်တော်ကလည်းသတင်းထုတ်ပြန်ထားပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကစက်တင်ဘာလ1ရက်နေ့မှာစတင်မဲ့6ရက်ကြာအရှိတောင်အာရှခီးစဉ်အတွင်းမြန်မာလာအိုနဲ့ထိုင်းနိုင်ငံတို့ကိုတွားရောက်ဖို့စီစဉ်ထားတာဖြစ်ပါတယ်။ခီးစဉ်အတွင်းမှာတော့တောင်ကိုရီးယားသမ္မတရဲ့အရှိတောင်အာရှနိုင်ငံတွေနဲ့ပို့ပြီးနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ရေးပြောဆိုထားတဲ့တောင်ပိုင်းဆိုင်ရာမူဝါဒအသစ်ကိုမြင့်တင်ဆောင်ရွက်မယ်လို့လည်းယူဆထားကြပါတယ်။လာမယ့်နိုဝင်ဘာလအတွင်းကိုရီးယားမဲခေါင်ထိပ်သီးညီလာခံဖွင့်လှစ်ဖို့ရှိနေတာအပြင်တောင်ကိုရီးယားနဲ့အာရှအဖွဲ့ဝင်နိုင်ငံတွေကြားအထူးတွေ့ဆုံဆွေးနွေးပွဲတွေအကျိုးတောင်ကိုရီးယားသမ္မတရဲ့အရှိတောင်အာရှ၃နိုင်ငံခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်
။ပြင်သစ်နိုင်ငံကိုရောက်ရှိနေတဲ့အီရန်နိုင်ငံသားကြီးဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်ဟာဘရစ်စ်မှာကျင်းပနေတဲ့ G7 ကမ္ဘာထိပ်သီးဆက်မှု9နိုင်ငံရဲ့ဆွေးနွေးပွဲကိုတနင်္ဂနွေနေ့ကတက်ရောက်ခဲ့ပါတယ်။သူရဲ့ခဏတာရောက်ရှိချိန်အတွင်းအီရန်နိုင်ငံသားဝန်ကြီးဟာအမေရိကန်အရာရှိတွေနဲ့တော့တွေ့ဆုံမှုမရှိခဲ့ပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အခြားဆက်မှုထိပ်သီး6နိုင်ငံရဲ့ခေါင်းဆောင်တွေရှိနေတဲ့ G7 ဆွေးနွေးပွဲကိုမမျှော်လင့်ပဲဇာရစ်တက်ရောက်ခဲ့တာပါ။အီရန်နဲ့ဆက်ဆံရေးအခြေအနေနဲ့ပတ်သက်လို့သတင်းတောက်တွေမေးမြန်းမှုကိုတော့သမ္မတထရန့်ကတုံ့ပြန်ဖြေဆိုခြင်းမရှိခဲ့ပါဘူး။ပါရှန်ပင်လယ်ကွေ့ဒေသကတင်းမာမှုတွေနဲ့ပတ်သက်လို့အီရန်သမ္မတဟက်ဆန်ရိုဟာနီနဲ့ဆွေးနွေးခဲ့တဲ့ပြင်သစ်သမ္မတအမ်နျူအယ်မက်ခရွန်ရဲ့မိတ္တာရက်ခံဖိတ်ကြားချက်ကြောင့်အီရန်နိုင်ငံသားဝန်ကြီးဇာရစ်ဖ်က G7 စည်းဝေးပွဲကိုတက်ရောက်ခဲ့တာပါ ဒီလိုတင်းမာမှုအခြေအနေတွေဟာအီရန်နျူကလ িয়ার လက်နက်အစီအစဉ်ထိန်းချုပ်ရေး2015နိုင်ငံတကာသဘောတူညီမှုစာချုပ်ကနေ2018ခုနှစ်မှာသမ္မတထရန့်အစိုးရနှုတ်ထွက်မှုကြောင့်ဖြစ်လာခဲ့တယ်လို့ဆိုပါရယ်သမ္မတထရန့်နဲ့အီရန်နိုင်ငံသား၏ဝန်ကြီးဇာရစ်ဂျာတွေ့ဆုံမှုရှိမရှိသတင်းတောက်တွေရဲ့အမေးကိုတော့ဒီတစ်ခေါက်တွေ့ဆုံဖို့မရှိဘူးလို့ပြင်သစ်တန်တမန်တဦးကတုံ့ပြန်ပြောခဲ့ပါရယ်ဒါပေမဲ့အမေရိကန်ဗန်နာ၏ဝန်ကြီးစတီဗင်မန်နျူမနူချင်းကတော့အီရန်နဲ့တွေ့ဆုံဆွေးနွေးဖို့အတွက်ကြိုတင်သတ်မှတ်ချက်တွေကိုထားရှိမှာမဟုတ်ဘူးလို့သမ္မတထရန့်ကအရင်ကပြောကြားခဲ့တာကိုကိုးကားပြောဆိုခဲ့ပါတယ်ရှင
်။ Syrian နိုင်ငံတွင်းကအီရန်ပြစ်မှတ်တွေကိုတိုက်ခိုက်ခဲ့ကြောင်း Israel ကပြောဆိုပြီးဒါဟာဆိုရင်အီရန်ရဲ့တပ်ဖြတ်ရေးအဝေးဒိန်ဒရုန်းယာဉ်တွေနဲ့ Israel ကိုတိုက်ခိုက်တော့မှာကိုဖျက်ဆီးပစ်တာလို့ပြောဆိုထားပါတယ်။အီရန်ဘက်ကတော့တိုက်ခိုက်မယ်ဆိုတာနဲ့ပတ်သက်ပြီးညှင်းဆို့ထားပေမဲ့အခုအဖြစ်ပြက်ကြောင်း Israel နဲ့ Iran ကြားမှာတော့တင်းတင်းမာမာအခြေအနေသစ်တရဖြစ်လာခဲ့တာပါ။ Israel ဘက်က Syria နဲ့နယ်စပ်မှာ Iron Dome ဒုံးကျည်တွေချထားဖို့လည်းညွှန်ကြားထားပါတယ်ရှင်။
ဆူဒန်နိုင်ငံမှာပြင်းထန်တဲ့မိုးရွာသွန်းမှုနဲ့ရေကြီးရေလျှံမှုကြောင့်လူပေါင်း62ဦးသေဆုံးခဲ့ပြီးအခြားလူ98ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဆူဒန်အစိုးရရဲ့ဆူနာသတင်းဌာနကတနင်္ဂနွေနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဇူလိုင်လကတည်းကအလွန်ကိုကြီးမားပြင်းထန်တဲ့မိုးအဆက်မပြတ်ရွာသွန်းမှုကြောင့်မြို့တော်ခါတွန်အပါအဝင်အနည်းဆုံး15ပြည်နယ်ကလူပေါင်း2000နီးပါးကိုထိခိုက်ဆုံးရှုံးမှုတွေရှိခဲ့ပါတယ်။ဆူဒန်တောင်ပိုင်းWhite Nile ပြည်နယ် area တဝိုက်ကတော့အဆိုးဆုံးဖြစ်ပါတယ်။ Nile မြေရေကြီးမှုဆက်ပြီးရှိနေတာဟာအကြီးမားဆုံးပြဿနာဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနအရာရှိတဦးကိုကိုးကားပြီးဆူနာသတင်းဌာနကဖော်ပြထားပါတယ်ရှင်။ Direct from Washington The Voice
of America The VOA တင်းလာနေမနဲ့ခင်ထိတိုင်းအောင်နိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မန်းအင်ရင်နိုင်တို့ကြောပြခဲ့ကြတာပါကျွန်တော်တို့ကထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးနားဆင်ရမှာကရိုဟင်ဂျာတွေမူလနေရပ်မှာပြန်လည်အခြေချနိုင်မဲ့အခြေအနေမျိုးမြန်မာနိုင်ငံမှာမရှိသေးဘူးလို့ပြည်တွင်းအခြေစိုက်ရိုဟင်ဂျာအဖွဲ့တစ်ဖွဲ့ကပြောဆိုလိုက်ပါတယ်နိုင်ငံသားဖြစ်မှုအပါအဝင်အခြေခံနိုင်ငံသားအခွင့်အရေးတွေဆုံးရှုံးနေရဆဲဖြစ်ပြီးစိုးရိမ်ဝဲအခြေအနေတွေကြောင့်ဒုက္ခသည်တွေအိမ်မပြန်နိုင်သေးဘူးလို့ပြောဆိုတာပါမြန်မာအစိုးရအနေနဲ့ဥပဒေနဲ့အညီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့သုံးသပ်သူတချို့လည်းရှိပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါတိုင်းနဲ့ကြည့်တဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နဲ့ဆက်ထွက်သွားကြတာဒီဩဂုတ်လထဲမှာနှစ်နှစ်ရှိလာပြီဖြစ်ပါတယ်ဒါပေမဲ့ရိုဟင်ဂျာတွေအခုချိန်ထိမူလနေရပ်ကိုမပြန်နိုင်သေးတာဟာအစိုးရနဲ့စစ်တပ်ကရိုဟင်ဂျာပြည်ထောင်ကိုကင်တွယ်ဖြည့်ဆင်းလို့စိတ်မရှိတာကြောင့်ဖြစ်တယ်လို့လန်ဒန်အခြေစိုက်ရိုဟင်ဂျာအဖွဲ့ဖြစ်တဲ့ Burmese Rohingya Organisation UK အဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကဝေဖန်လိုက်ပါတယ
်ကျွန်တော်တို့ရိုဟင်ဂျာတွေရဲ့ကြေးရွာတွေမှာကျွန်တော်တို့ပြန်နေတယ်ဘသူမှဟိုကအချင်းစခန်းတွေမှာမနေချင်ဘူးနောက်တစ်ခုကျတော့အခုရိုဟင်ဂျာ9သိန်းလောက်ရှိတယ်ဒီရိုဟင်ဂျာတွေကသူတို့ရဲ့လေယာဉ်မြေတွေမှာလည်းတွားလို့မရဘူးသူတို့ကြောင်းတက်ခွင့်လည်းမရှိဘူးသူတို့ကိုနိုင်ငံသားအခွင့်အရေးပြေဝါလည်းမရှိဘူးပြီးတော့တွားလာခွင့်တွေလည်းပိတ်ပင်ထားတယ်အဲပြီးတော့ UN Fact Finding Mission ကလည်းရခိုင်ဒေသမှာပေါ်တော့လူမျိုးတို့တပ်ဖြတ်မှုကရိုဟင်ဂျာတွေကအခုထိခံနေရတော့ပဲသူတို့အနေနဲ့ထောက်ပြပြောဆိုထားပါတယ်အဲ့ဒါလည်းကြီးကြီးမြတ်ကျွန်တော်တို့အနေနဲ့ဘလို့နည်းနဲ့မှပြန်မဲ့အခြေအနေမရှိဘူးခင်ဗျာ NLD အစိုးရနဲ့စစ်တပ်အစိုးရရောစစ်တပ်ရောသူတို့မှာရိုဟင်ဂျာပေါ်မှာဒီပြဿနာကိုဖြေရှင်းဖို့အဲဘာတခုမှစန္ဒအပြည့်ဝမရှိဘူးဆိုတာကျွန်တော်တို့အနေနဲ့တွေ့ရပါတယ
်။ရိုဟင်ဂျာပြဿနာကိုမြန်မာအစိုးရကကင်တွယ်ဖြေရှင်းလို့စိတ်မရှိဘူးဆိုတဲ့ဆွဆွဲချက်ဟာယုတ်တိမရှိဘူးလို့အမေရိကန်မှနေထိုင်တဲ့မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ
်။စစ်မှန်တဲ့ဒုက္ခသည်တွေပြည့်စုံတဲ့လူတွေကိုလက်ခံရေးအတွက်အဲဆွေးနွေးမှုတွေညှိနှိုင်းမှုတွေတခါနေစရာထိုင်စရာတွေကိုအခုကြီးစောက်ပေးမယ်ဆိုတဲ့နိုင်ငံတွေလည်းသဘောတူညီမှုတွေလုပ်နေပါတယ်။အဲ့တော့အစိုးရဘက်ကတက်နိုင်ဆုံးဆောင်ရွက်နေတယ်အဲ့လိုမလုပ်ဘူးဆန္ဒမရှိဘူးဆိုတော့ဆွတ်ဆွဲချက်ကတော့ကျွန်တော်ရယ်ယုတ်တိမတန်ဘူးပဲထင်တယ်ခင်ဗ
ျရိုဟင်ဂျာတွေကိုပြန်လည်လက်ခံနေရချထားပေးဖို့မြန်မာအစိုးရက2018နိုဝင်ဘာမှာပထမဆုံးအကြိမ်နဲ့ဒီနှစ်2019ဩဂုတ်လ22ရက်နေ့မှာဒုတိယအကြိမ်လှုပ်ဆောင်ခဲ့ပေမဲ့ဘယ်သူတူဦးတယောက်ကမှပြန်လာတာမျိုးမရှိပါဘူးရိုဟင်ဂျာတွေအိမ်ပြန်နိုင်ရေးကိစ္စမှာနိုင်ငံတကာတာဝန်ရှိသူတွေအနေနဲ့မြန်မာအစိုးရဘောအခုတည်းပို့ပြီးထိရောက်တဲ့ဖိအားတွေပေးဖို့လိုတယ်လို့ဦးထွန်းခင်ကပြောပါတယ
်အစိုးရကကျွန်တော်တို့ NVC ကပေးမယ်ဆိုပြီးတော့ဟိုအမောင်ရှာနေတာပေါ့နော် NLD အစိုးရကကျွန်တော်တို့အနေနဲ့ ဒီလိုနီးနေမှာနိုင်ငံသားအခွင့်အရေးအပြည့်အဝကျွန်တော်တို့ကိုပြန်မပေးသေးသေးနိုင်ငံတကာအကာအကွယ်မပေးသေးသေးကျွန်တော်တို့ဘယ်လိုနီးနေမှာပြန်လို့ရမယ်မဟုတ်ဘူးသူကထောက်ပြထားတာပဲရိုဟင်ဂျာတွေမိမိနေရဒေသကိုပြန်တဲ့နေရာမှာနိုင်ငံတကာကနေထိရောက်တဲ့ဖိအားပေးမှုရှိမှပဲရိုဟင်ဂျာတွေကမိမိနေရဌာနဒေသကိုပြန်လို့ရမယ်အနေအထားမှာရှိပါတယ
်မြန်မာအစိုးရကတော့ဥပဒေနဲ့အညီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတာမြင်ရတယ်လို့ဒေါက်တာတင့်ဆွေကထောက်ပြပါတယ်
ဒီသူတို့တောင်းဆိုထားတဲ့တောင်းဆိုချက်တွေဟာမြန်မာနိုင်ငံမှာတည်ဆဲဥပဒေတွေနဲ့ကိုက်ညီလို့ရှင်တော့ဒီအစိုးရကဒါဆောင်ရွက်ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီနောက်အနာဂတ်လုံခြုံရေးကာကွယ်ရေးဆိုတဲ့ကိစ္စတွေကတော့ဟိုကြိုတင်ပြီးတော့အာမခံချက်ပေးထားလို့မရတဲ့ကိစ္စလို့ကျွန်တော်မြင်ပါတယ်နောက်တစ်ခါနိုင်ငံသားဖြစ်မှုကလည်းနိုင်ငံသားဖြစ်မှုဥပဒေနဲ့ညီတဲ့လူတွေကိုခွင့်ပြုမယ်လို့ပြောထားပြီးသားဥပဒေနဲ့ညီရင်တော့နိုင်ငံသားဖြစ်မှုအစိုးရကတော့ပေးမှာပါပဲ။မှန်ကန်တဲ့လူဆိုရင်တော့နိုင်ငံသားဖြစ်ခွင့်တို့နေထိုင်ခွင့်တို့စသဖြင့်ဒါတွေကတော့ရှိလာနိုင်တဲ့ကိစ္စဖြစ်တဲ့အတွက်စွပ်စွဲချက်တွေဟာခိုင်မာမှုအတော်အားနည်းတယ်လို့ကျွန်တော်အမြင်ပါတယ်ခင
်ဗျ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အချင်းချင်းညှိနှိုင်းဆောင်ရွက်နေတယ်လို့လက်ခံအနေအားခြားရာရေးကိစ္စမှာလည်း UNHCR UNDP စတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်နေပါတယ်။2019ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာမွတ်စလင်အကြမ်းဖက်အဖွဲ့ကရဲကင်းစခန်းတွေကိုဝင်တိုက်ခဲ့ပြီးနောက်မြမတပ်မတော်ရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နေဆက်ထွက်သွားတယ်လို့ကုလသမဂ္ဂအဖွဲ့ကပြောဆိုထားပါတယ်ခင်ဗျာ။တင်လာနေမနေ့ကအစည်းအဝေးကိုဆက်ပြီးတင်ဆက်နေပါတယ်။အခုတော့မြမရေးရဆွေးနွေးခန်းဖြစ်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအောင်မြင်ဖို့နိုင်ငံရေးစိတ်ဆန္ဒနဲ့အပြေရှားဖို့လိုတယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဝင်လည်းဖြစ်ခြားကောင်းပါတီမိုင်းရယ်ပြည်သူ့လွှတ်တော်အမတ်ဆိုင်းတီဟာကျော်ကိုဒေါက်ကင်ဆိုးဝင်းကတည်တံ့တွေ့ဆုံမိမြန်ထားတာပါ။
ကထွက်တဲ့နေရာမှာအဖွဲ့ပေါင်းအချက်ပေါင်းပေါ့နော်3965ချက်တင်သွင်းတယ်ပေါ့အဲ့ဒီထဲမှာရှမ်းတိုင်းရင်းသားမျိုးဒီမိုကရေစီအဖွဲ့ချုပ်ကတော့စံချိန်တင်ပေါ့နော်1112ချက်ပေါ့ဦးဆောင်ပြီးတော့ဟိုတင်သွင်းထားပါတယ်ပေါ့အဲ့ဒီခါကျတော့ဒီ1100ကျော်ကအခုလာမယ့်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပေါ့နော်အဲ့ဒီမူကြမ်းရေးဆွဲတဲ့နေရာမှာအလားအလာဘယ်လောက်လောက်ရှိပါလဲရှင
်ကျွန်တော်တို့ပါတီရဲ့ပြင်ဆင်ချက်တွေများတဲ့အကြောင်းရင်းအနည်းချင်းလောက်တော့ကျွန်တော်နည်းနည်းပြောပြပါရစေအဓိကတော့ကျွန်တော်တို့ရဲ့ဒီလွတ်တော်တဲ့ဝင်လာတဲ့အကြောင်းရင်းတရားမှာကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးဆိုတဲ့အီမန်ချက်တစ်ခုပါဝင်ပါတယ်ဒါပေမဲ့လည်းလွတ်တော်ထဲမှာကျွန်တော်တို့ပါတီပါဝင်နိုင်မှုအင်အားအနည်းပါတယ်အဲဒါကြောင့်ဒါဒီကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုတာကဒီလွတ်တော်ကုသလေများထဲကနော်20ရာခိုင်နှုန်းလောက်မှဒါလည်းစပြီးတော့ဥဆောင်ပြီးပြင်ဆင်ဖို့တင်တွဲနိုင်တဲ့နေထားပါအဲလိုနေထားမှာကျွန်တော်တို့ပါတီကဆောင်ရွက်နိုင်ဖို့အဲ့မရှိပါတော့ဆိုတဲ့ခါကျတော့အခုဒီ NLD ကဥဆောင်ပြီးဒီမှာဒီဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိုဆောင်ရွက်လာတဲ့ချိန်မှာကျွန်တော်တို့ကအခွင့်လန်းတရက်အနေနဲ့ကျွန်တော်တို့ပါတီရဲ့မူဝါဒရည်ရည်ချက်တဘောရာတော့ကျွန်တော်ခံယူချက်တွေကိုဒါအများပြည်သူသိရှိနိုင်ဖို့တစ်ချက်ရယ်နောက်ပြီးတော့တခြားတော့အဖွဲ့အစည်းတွေပေါ့တခြားတော့ဖွဲ့စည်းဆိုတာကအင်အားကြီးတဲ့နိုင်ငံပါတီတွေတမတော်ပါဝင်ကျွန်တော်တို့တဘောရာတွေတည်သွားဖို့ဖြစ်ပါတယ်အဲ့လိုလှုပ်တဲ့ချိန်မှာကျွန်တော်တို့ပါတီရဲ့ပြင်ဆင်ချက်ကများတော့ပါတယ်အမှန်တိုင်းပြောရရင်တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအောင်မြင်နိုင်မဲ့အနေအထားကိုတိတ်ပြီးတော့ကျွန်တော်တို့တိတ်မျော်မှန်းလို့မရပါဘူးဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကခက်ခဲမှန်းလို့များသိပါတယ်အားလုံးသိပါတယ်85ရာခိုင်နှုန်းအထက်တဘောတူညီမှုမရဘူးဆိုတစ်ချက်မှပြင်လို့ရမှာမဟုတ်ပါဘူးအဲ့တော့အဲ့လိုမျိုးမျော်မှန်းချက်နဲ့ဒါနဲ့ဘာဖြစ်လို့ကျွန်တော်တို့အများကြီးတင်ရတယ်လဲဆိုတော့ကျွန်တော်တို့ကတွားလို့တဲ့ဆိုင်စန္ဒကကျွန်တော်တို့ပါတီရဲ့ရည်တည်ချက်ကဒီအနာဂတ်မှာဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်စနစ်ကိုကျွန်တော်တို့တွားဖို့ညွှန်မှန်းထားပါတယ်အဲ့တော့ဖွဲ့စည်းပုံခြေခံဥပဒေကိုတပုံးမှတစ်ခုတည်းလေးကိုယ့်ရဲ့အကျိုးစီးပွားလိုလားချက်တွေလောက်ပဲပြင်မယ်ဆိုရင်အဲ့စနစ်ပြင်ပြောင်းလဲရေးကိုရောက်မှာမဟုတ်ဘူးဆိုတော့ရည်ရချက်တကြောင်ကျွန်တော်တို့ကပြင်လိုက်တဲ့အချိန်မှာအခြေခံမူကစပြင်လိုက်ပြီးတော့မှတကယ့်ဖက်ဒရယ်ပုံစံဖြစ်တဲ့နော်ဒီမိုကရေစီစံနှုန်းတွေနဲ့ကိုက်ညီတဲ့စနစ်တစ်ခုလုံးကိုလုံနိုင်ဖို့အတွက်ကျွန်တော်တို့ပြင်လိုက်လို့ပုံမှန်ပေါင်း1112ချက်
ဒါပြင်ဆင်ဖို့ဖြစ်သွားပါတယ်။အန်အယ်ဒီကလည်းဒီရှမ်းတိုင်းအင်တာနက်ဒီမိုကရေစီအဖွဲ့ချုပ်လိုပဲသူတို့ရဲ့ဒီဟိုရည်မှန်းချက်ပေါ့နော်ရည်မှန်းချက်တွေကအရေးကြီးတဲ့တစ်ခုကဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးညံ့ရင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ကြွေးကြော်သားနဲ့သူတို့ရွေးကောက်ပွဲဝင်ခဲ့ကြတာပေါ့နော်အဲ့တော့ဒီခုသူတို့ဒီ
2020ခုကျင်းပခန်းဒီတဲတဲလေးအချိန်ကြာမှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလှုပ်လာတာနောက်ကြတယ်လို့မယူဆဘူးလားရှင်နောက်ကြတယ်လို့ပြောလို့ရပါတယ်တကယ်တမ်းပြောရရင်သူတို့ရဲ့ရွေးကောက်ပွဲကြီးညာစာတမ်းမှာလည်းပဲဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပါတယ်ဆိုတဲ့ခါကျတော့သူအာဏာရလာပြီလွတ်တော်တဲ့ရောက်လာပြီလုံနိုင်ငံတွေနေဒီဒါဖြစ်လာတဲ့နေသားမှာစတင်ပြီးဆောင်ရဲ့တ ဒီကနေ့ကျွန်တော်တို့ဒီပြည်ခိုင်ပြိုးပါတီပေါ့เนาะကျွန်တော်တို့ပြောလို့ရတာပေါ့အဓိကအတိုက်ခံပါတီပေါ့
ဒီပူပေါင်းကော်မတီထဲမှာပါခဲ့တာမဟုတ်ဘူးဒါပေမဲ့ပူပေါင်းကော်မတီထဲမှာပါဖို့လွှတ်တော်ရဲ့ဟိုတွန်းအားကြောင့်သူတို့ရဲ့စေချက်ကပါသွားတယ်ပေါ့ဒါပေမဲ့အဲ့စေချက်ထဲမှာသူတို့တင်နေထဲမှာအဓိကကြတာပေါ့ဒီနိုင်ငံတော်သမ္မတရဲ့လုပ်ပိုင်ခွင့်တွေလျှော့ချဖို့လို့ပါလို့ပါတာပေါ့နော်အဲ့တော့ဒီရှန်တိုင်းသမ္မတဒီမိုကရေစီအဖွဲ့ချုပ်ကဒီ
အချက်ပေါင်းတစ်ထောင်လေးရပေါ့အရေးကြီးတဲ့အချက်ကလေးတစ်စက်နဲ့ချက်လောက်ပြောပြလို့ရမှာရှိပြီတကယ်တမ်းကျတော့ကျွန်တော်တို့ကရေးကြီးတဲ့အချက်ဆိုတာဖွဲ့စည်းပုံခြေခံဥပဒေဆိုတာရှေ့နောက်ကသူကချိတ်ဆက်နေတယ်ခင်ဗျအရှေ့ကတစ်ခုပြင်လိုက်သူနဲ့ဆက်နွယ်နေတဲ့နောက်ကအကြောင်းအရာတွေအားလုံးလိုက်ပြင်ရပါတယ်ကဲအနောက်ကအချက်တစ်ချက်လိုက်ပြင်လိုက်တာနဲ့သူနဲ့ဆက်နေတဲ့ချားပုံမတွေလည the coup that been at the coup that Josie was healed in the coup tennis and Adam Hopin. Senator Coulomb Boma Chicane Chelletico, Senada Pieta to Jamulu. Beha Yi de Lupe on an Epua Capare, Tonoroa Tica Pinchina, Senate Pieta to Jamulu, Apuani, Bio Ubi Bui Banga, the Ubi Bumanda Pieta, a Telluto, Aluto, Possibum, Gesari. Now we also eat by Sanya Gesama, Tamada Senate, the Vincho Senate. Now we are Vine Sema, Vine Ga, also eat by Sina Gesayati, Ubi Sanya Gesayati, now Vine Possibum Chicken, Ubi Yisuan and Quen, Saturday, Vinea, Dua do Lula, Dua do Muara, so Dua do Possibum, so we do it, also eat Ubi Buman, and they go pour some dwarf. Saturday, they are saying ye, Tony Lagoma, Pidon, so send they are saying ye, Vine, Tiny Raji sent.
ဒီအားစင်ကြီးစရပြင်ဒီလိုတွေကကျွန်တော်တို့ကဖက်ဒရယ်ကိုခြေခံထားတဲ့အနေထားပေါ်မှာဒီကျွန်တော်တို့ဖွဲ့စည်းပုံပြင်ဖို့တင်သွင်းထားတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတစ်ခုတည်းလေးလောက်ဆွဲထုတ်ပြီးပြင်လိုက်ရင်သူတစ်ခုလုံးရဲ့ကျွန်တော်ချိတ်ဆက်ထားမှုကပြက်ပြက်သွားတဲ့အနေထားဖြစ်ပါတယ်ခင်ဗျာကဲဒီလောက်တော့မှအချက်လက်တွေလည်းအများကြီးပြင်ကြီးအကုန်လုံးကလည်းပြင်ကြီးနေကြတ ရေးလိုက်ကြရင်ပိုမကောင်းပေဘူးလားဆိုတော့ကျွန်မလူဘိန်းတွင်းနဲ့မေးကြည့်လိုက်တာပါရှင
်တကယ်တမ်းကျတော့ဒီဖွဲ့စည်းပုံကြီးကိုကျွန်တော်တို့ပြန်စမ်းစားလိုက်ရင်ကနဦးစတင်ရေးဆွဲတဲ့အခြေအနေကိုပြန်လည်သုံးသပ်ဖို့လိုတယ်ပေါ့ကျွန်တော်တို့ပါတီအနေနဲ့တကယ်တမ်းကျွန်တော်တို့ပါတီတည်ထောင်ပြီးရက်တိလာတဲ့အနေထားကဒီပင်လုံကတိကဝတ်တီပင်လုံစာချုပ်ကနေပေါက်ဖွားလာတယ်နောက်ပြီးတော့1948ခုနှစ်မှာအဲရေးဆွဲခဲ့တဲ့ဖွဲ့စည်းပုံခြေခံအုပ်ချုပ်ပုံခြေခံဥပဒေကြီးကိုကျွန်တော်ပြင်ဆင်ဖို့ကြိုးစားပြီးတော့1961မှာကျွန်တော်အားလုံးနဲ့တည်ပြီးဖြစ်တဲ့အတိုင်းပဲဒါဖက်ဒရယ်မူလို့လည်းခေါ်တယ်ရှမ်းမူလို့လည်းခေါ်တယ်ဒီကျွန်တော်ပြည်နယ်ပေါင်းစုံညီလာခံလုပ်ပြီးတောင်ကြီးမှာလုပ်ပြီးအားလုံးသဘောတူဆုံးဖြတ်ထားတဲ့မူရှိပါတယ်ဒါမှမဟုတ်အဲ့မူကိုကျွန်တော်တို့ကဒီတိုင်းမျိုးလွတ်တော်မှာလာတင်ပြီးတော့အတည်ပြုမဲ့ချိန်လေးမှာပဲမချုံနေဝင်ကအားနာတင်လိုက်တယ်ဒါကကျွန်တော်တို့
တ
မိုင်းကြောင်းနဲ့ကျွန်တော်တို့ပါတီကအဲ့မပြီးပြတ်သေးတဲ့မပြီးဆုံးသေးတဲ့ကျွန်တော်တို့လူကြီးများရဲ့တာဝန်တွေကိုကျွန်တော်တို့ပါတီကဆက်လက်ဆောင်ရွက်ပါမယ်ဆိုတဲ့အခြေအနေနဲ့ပါတီဖြစ်လာတာဖြစ်ပါတယ်။ဆိုတဲ့ခါကျတော့နောက်တော့ဒီ2008ဖွဲ့စည်းပုံခြေခံဥပဒေဖြစ်လာမယ်။ညောင်နာပင်ညီလာခံဒီဖွဲ့စည်းပုံခြေခံဥပဒေရေးဆွဲရေး process ဖြစ်စဉ်မှာကတဲကူကကျွန်တော်တို့လူကြီးများပါဝင်ခဲ့ပါတယ်။ အဲ့တော့အဲ့တုန်းကအချိန်ကြီးကကျွန်တော်တို့ဆန္ဒတဘောထားတွေနဲ့မကန့်ညီတဲ့အချက်လက်တွေထည့်သွင်းပါဝင်လာပြီးတော့ဘယ်လိုမှပြောဆိုဆွေးနွေးလို့မရတဲ့အဆုံနောက်ဆုံးမှာ NLD ဒီကျွန်တော်တို့တဘောထားနဲ့မတိုက်ဆိုင်ခဲ့တဲ့ချက်တွေအများကြီးပါခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ပါတီရဲ့အောက်ထားရုပ်ခွန်တော်ဦးကဒီဖွဲ့စည်းပုံခြေခံဥပဒေအတိတ်ရေးမှဖြစ်မယ်ဆိုတာဒါပြောခဲ့ပူပါတယ်ဆိုတဲ့ခါကျတော့ကျွန်တော်တို့အောက်ဒီခြေလူငယ်တွေပေါ့လေခုပြန်ပြီးတာဝန်ပါတီတာဝန်ယူလာတဲ့အနေထားမှာကျွန်တော်တို့ကဒီခေါင်းဆောင်ကြီးပြောတဲ့ဒါအတိတ်ရေးဆွဲမယ်ဆ နေထားဖြစ်မယ်ဆိုရင်ဒါကျွန်တော်တို့တဘောရရည်ချက်တွေပြင်နိုင်ဖို့ဒါကျွန်တော်တို့တင်သွင်းလိုက်တဲ့နေထား
တက်မတော်သားတွေရဲ့တက်မတော်သားကိုယ်စားလှယ်တွေရဲ့ပူးပေါင်းဆောင်ရွက်မှုမရှိဘဲနဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအောင်ရှေ့ရောက်နိုင်မယ့်အလားအလာရှိပါလားရှင
်အဒီနေရာမှာကျွန်တော်တို့အမြင်ပေါ့ကျွန်တော်လည်းမကြာခဏပြောတဲ့အမြင်တစ်ခုရှိပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုတာကလွတ်တော်ထမ်းမှာရှိတဲ့လွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းအထက်ကျော်တဘောတူညီမှပြင်လို့ရမယ်ဆိုတဲ့အနေထားပါဆိုတဲ့ခါကျတော့တမ်တော်ပဲပါတီဖြစ်စီမှာပါတီဖြစ်စီဒီဖက်တချမ်းတည်းနဲ့ NLD နဲ့တိုင်းနာပါတီပဲနဲ့ပြင်လို့မရပါဘူးเนาะတမ်တော်ကလည်းပဲစံခိုင်ရေးပြည်တော်စုစံခိုင်ရေးဖွဲ့ပါတီနဲ့တမ်တော်နဲ့ပြင်ချင်တိုင်းလည်းပဲဒီဖက်ကဒီ NLD နဲ့တိုင်းနာပါတီတွေကလက်မခံဘူးဆိုရင်ပြင်ဆင်လို့မရပါဘူးဆိုတဲ့ခါကျတော့ကျွန်တော်တို့အားလုံးကပုံညီမှန်းချက်တူညီတဲ့ဆုံးမတစ်ခုကိုရှာဖို့လိုပါတယ်အဲ့ဒါမှမရဘဲနဲ့ဘယ်လိုမှပြင်လို့မရပါဘူးခုနပြောတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲစကဝိုင်းကတဆင့်ဒါပြင်ဆင်ဖို့ဖြစ်လာနိုင်တဲ့အနေအထားဆိုရင်ပြန်တွက်ကြည့်လိုက်ရင်ကျွန်တော်တို့27ရာစုပင်လုံကနေပြီးတော့သဘောတူညီချက်ရလာတာ51ချက်ဆိုတာကတကယ်တမ်းပြောရင်ပြန်တွက်ကြည့်လိုက်ရင်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေ2008ထဲကပေးထားချက်ကိုတိုက်ပြီးတော့ပွဲပြားချမ်းလာတာမရှိပါဘူးဆိုတဲ့ခါကျတော့အဲ့ဒါနဲ့ယူပြီးတော့ပဲဒီထဲပြင်မယ်ဆိုတာတလုံးနဲ့ပဲရပါတယ်တတိယမူရီဖက်ဒရယ်တီထောင်မယ်ဆိုတော့သဘောလွင်ချက်တစ်ခုလောက်ပဲရနိုင်ပါတယ်အဲ့တော့နောက်ပိုင်းဘယ်လိုဆက်လုပ်မလဲဆိုတာတော်တော်လေးခက်ခဲပါတယ်ဆိုတဲ့ခါကျတော့ပြင်ပကနေငင်းချိုင်းဆွေးနွေးပွဲစကဝိုင်းကနေဆွေးနွေးပြီးရလာတဲ့ရတဲ့ချက်တွေနဲ့ဒီထဲမှာပြန်ပြင်မယ်ဆိုပြန်တော့လဲဒီဖွဲ့စည်းပုံအခြေခံကတိတ်ပြီးတော့ထူးထူးခြားခြားပြောင်းလဲသွားတာဘာမှမရှိပါဘူးအဲ့လိုတွေဖြစ်နေတဲ့အတွက်ကြောင့်မလို့အခုကျွန်တော်တို့မြင်နေတဲ့အနေအထားကတကယ်တမ်းကျဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုတာတကယ်နိုင်ငံရေးစိတ်ဆန္ဒအရတကယ်တိုင်းပြည်ကြီးကိုဘယ်လောက်ထိစိတ်ဆင်နာထားကြမလဲဆိုတဲ့စိတ်ရင်းအမှန်နဲ့ဒီသူ့ဖက်ကိုယ့်ဖက်ကိုမပြောဘဲနဲ့ပြည်ထောင်စုအရေးကြီးကိုကျွန်တော်တို့ကောင်းအောင်ဘယ်လိုတွေဝိုင်းဝန်းပြီးတော့ဆောင်ရွက်ကြမလဲဆိုတဲ့စိတ်လေးထားလိုက်ပြီးတော့မှဖြစ်နိုင်ချေရှိတဲ့ဖြစ်တင်ဖြစ်တိုက်တဲ့ဟာကိုတမတော်လည်းလက်ခံပေးဖို့လိုတယ်လို့အင်အားအများဆုံးဖြစ်တဲ့ NLD ကလည်းဒါကိုတဘောပေါက်ပြီးတိုင်းနာတွေရဲ့ဆန္ဒတွေကိုလည်းပါအောင်ဆောင်ရွက်ဖို့လိုပါမယ်။အခု NLD ပြင်တဲ့ပြင်ဆင်ချက်တွေကိုလေ့လာကြည့်လိုက်ရင်ပုံမှန်တရားကျော်မှာတိုင်းနာတွေမျော်မှန်းတဲ့လိုလားချက်တွေကတိတ်ပြီးတော့အားရကျဉ်းနှက်ဆရာလုံးဝမကောင်းတဲ့အနေအထားမှာဖြစ်နေတဲ့အတွက်ကြောင့်မို့လို့တိုင်းနာတွေကဘယ်လောက်ထိထောက်ခံမလဲဆိုတာဖြစ်လာပါတယ်။ဒီပြင်လည်းအခုလည်းတမ်တော်တာကိုစီလေတွေကလည်းထိုင်မဲ့ထိုင်ကြည့်နေတဲ့အနေအထားဆိုတော့သူတို့တဘောထားဖို့လို့ရှိမယ်ပြောရခဲ့ပါတယ်။ဆိုတော့သူတို့ကတဘောတူလက်ခံလာနိုင်ခြင်းမရှိရင်လေဒီဖွဲ့စည်းပုံပြင်ဆင်လုပ်ငန်းစဉ်အောင်မြင်နိုင်တဲ့အလံကြောင်းရောက်နိုင်လိမ့်မယ်လို့မယူဆပါဘူး။တကယ်တော့ဖြစ်နိုင်ချေနဲ့တယ်လို့ပဲသုံးသပ်ဖြစ်ရစေ
။ Okay ပါ။ကျေးဇူးအများကြီးတင်ပါတယ်ရှင်။ Okay ပါ။ဒီပြီးတော့ဒီတိုင်းဝင
်ဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ခဲ့တာပါအစီအစဉ်နောက်ပိုင်းမှာမြန်မာပြည်မှပေးစာပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှာထူးခြားဆန်းများသတင်းများအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA American တန်ရဲ့နှင်းလာနေမနက်ဖက်အစီအစဉ်တွေကိုမနက်9:00အထိလိုင်းနူမီတာ3240 48အပြင်လိုင်းလမ်းမီတာ190ကပါတိုးချက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဘာတရာထူးခြားဆန်းပြသတင်းအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီတဲကမှဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်နားဆင်ရပါမယ်ဒီတစ်ပတ်မှာတော့တရုတ်နယ်စပ်ကွန်သွေးရေးပြဿနာအပြေဘလို့ရှာမလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီးမန်အင်ဂျင်နိုင်ကကူညီတင်ဆက်ထားတာပ
ါပြီးခဲ့တဲ့အောက်ဂိုလာ15ရက်နေ့ကမန္တလေးမူဆယ်ပြည်တော်စုကားလမ်းပေါ်ကပြင်ဦးလွင်နဲ့နောင်ချိုကနေရာ5ခုကိုမြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကဝင်ရောက်တိုက်ခိုက်ပါတယ်အဲ့ဒီတိုက်ခိုက်မှုမှာစစ်ရေးပြစ်မှတ်တွေအပြင်မြန်မာနိုင်ငံမှာနေဆက်ကုန်သွယ်ရေးပမာဏအများဆုံးလုပ်နေတဲ့မန္တလေးလာရှိုးမူဆယ်နဲ့ချင်းရွှေရောကားလမ်းပေါ်ကတံတားတချို့ကိုလည်းဖျက်ဆီးခဲ့တာကြောင့်တရုတ်မြန်မာကုန်သွယ်ရေးလည်းရပ်တန့်သွားခဲ့ရပါတယ်။ငကူကလေးကတရုတ်မြန်မာကုန်သွယ်ရေးမှာအထိနာနေပြီးသားဖြစ်တဲ့မြန်မာနိုင်ငံအနေနဲ့အခုဖြစ်ရကြောင့်နေဆက်ကုန်သွယ်ရေးနဲ့စီးပွားရေးမှာဘလောက်ထိခိုက်နစ်နာသွားမလဲဆိုတာကတော့စိတ်ဝင်စားစရာပါ။ကုရပတ်မြန်မာနေဆက်ကုံသွဲစီးပွားရေးအခြေအနေအလားအလာအကြောင်းလေ့လာတင်ပြသွားပါမယ်
။ရခိုင်အေအေကိုကက်နဲ့တအောင်းပလောင်ပူပေါင်းတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့တရုတ်မြန်မာနေဆက်မူဆယ်ကုံသွဲရေးလမ်းကြောင်းဟာကုံသွဲမှုပမာဏအများဆုံးလမ်းကြောင်းကြီးဖြစ်ပါတယ်။တနိုင်ငံလုံးနေဆက်ကုံသွဲမှုအားလုံးစုစုပေါင်းရဲ့48ရာခိုင်နှုန်းတရုတ်နေဆက်ကုံသွဲရေးစုစုပေါင်းရဲ့82ရာခိုင်နှုန်းကျော်ရှိပါတယ်။တရုတ်မြန်မာနှစ်နိုင်ငံကုံသွဲရေးစုစုပေါင်းပမာဏနဲ့တွက်ရင်တော့54ရာခိုင်နှုန်းကျော်ရှိတာမို့မြန်မာနိုင်ငံအတွက်အတော့ကိုကြီးတဲ့ကုံသွဲရေးလမ်းကြောင်းလို့ဆိုရင်လည်းမမှားပါဘူး။စီးပွားကူတန်းက2019ဇွန်လကုန်အထိနောက်ဆုံးထုတ်ပြန်တဲ့စည်းစရားတွေအရအဲ့ဒီနေဆက်ကုန်သွယ်ရေးစခန်းကနေတစ်နှစ်ကိုပို့ကုန်ဒေါ်လာ10တန်းခွဲဘူးသွင်းကုန်5တန်းခွဲဘူးနဲ့တစ်နှစ်ဒေါ်လာ16တန်းဘူးလောက်ကုန်သွယ်မှုလုပ်နေကြတာပါအခုဒီလမ်းကြောင်းယာယီရက်ဆိုင်သွားပြီဖြစ်တဲ့အတွက်တစ်နှစ်ကုန်သွယ်မှုတန်ဘူးဒေါ်လာ16တန်းဘူးလောက်မလုံနိုင်တော့တဲ့သဘောပါပို့ကုန်သမားတွေလည်းကုန်မပို့နိုင်တော့ပြောင်းတီးနှံတတိရေနံထွက်ကုန်ပါဝင်ကုန်တင်ပို့သူတွေစိုက်ပျိုးထုတ်လုပ်သူတွေနဲ့အဲ့ဒီလုပ်ငန်းတွေပါဝင်ပတ်သက်နေကြသူတွေအလုံးနစ်နာမှုရှိကြပါတယ်။တိုက်ပွဲအတွင်အဓိကပျက်စီးသွားတာကတီဘောနဲ့နောင်ချိုကြားကဂုတ်တွင်းတံတားပါ။အစိုးရဆောက်လုပ်ရေးဝန်ကြီးဌာနကတော့အဲ့ဒီတံတားချက်ချင်းပြင်ပါတယ်။9ရက်အတွင်းပြင်ဆင်လုပ်ပြီးသွားပေမဲ့လူစီးကားတွေရင်းနဲ့ကုန်အလေးချိန်36တန်ထက်မပိုတဲ့ကားတွေလောက်ပဲဖြတ်တန်းသွားနိုင်ပေမယ့်ယာယီတံတားလောက်ပဲထိုးနိုင်ခဲ့တာပါ။ဒီအတွက်မန္တလေးမူဆယ်ပြည်ထောင်စုကားလမ်းမကြီးမှာကုန်စီတင်ပို့နေတဲ့တန်50နဲ့60အလေးချိန်ရှိတဲ့22ဘိန်းတွဲကားကြီးတွေကတော့မသွားနိုင်သေးပါဘူး။အဲ့ဒီကားကြီးတွေသွားလာနိုင်ဖို့နောက်ထပ်ခိုင်ခန့်တဲ့တံတားအစ်တစင်းတိဆောက်ရမှာဖြစ်ပြီးအနည်းဆုံးတစ်လကျော်ကြာနိုင်တယ်လို့စီးပွားကူတန်းဒူးဝင်ကြီးကမီဒီယာတွေကိုပြောပါရယ်။လက်ရှိဂုတ်တွင်းတံတားကောင်းသွားလို့ကုန်တင်ကားငယ်နဲ့လူစီးကားတွေဖြတ်တန်းသွားလာနိုင်တဲ့အတိုင်းအဲ့ဒီလမ်းကြောင်းပေါ်မှာတိုက်ပွဲတွေမငြိမ်သက်သေးလို့ကုန်တင်ကားတွေလွတ်လွတ်လပ်လပ်ဖြတ်တန်းသွားလာလို့မရသေးပါဘူး။နောက်မြမပို့ကုန်တွေအဓိကသွားရဖြစ်တဲ့ချင်းရွှေဟော်လန်းကတံတားတချို့ကိုလည်းပြုပြင်ရပါအောင်မယ်
။မြန်မာနဲ့တရုတ်နယ်စပ်ကုန်သွယ်ရေးမှာပြီးခဲ့တဲ့2018နှစ်ကုန်ပိုင်းကာလကစမြန်မာဘက်ကအတော်အထိနာခဲ့ပါတယ်။အကြောင်းကတော့နယ်စပ်ကုန်သွယ်ရေးကနေတစ်ဆင့်နှစ်ပေါင်းများစွာကြာအောင်တရုတ်နိုင်ငံဘက်တင်ပို့နေတဲ့မြန်မာဆန်စကွဲနဲ့အခြားပို့ကုန်တချို့ကိုတရားမဝင်လို့ဆိုပြီးတရုတ်ဘက်ကဖမ်းဆီးအရေးယူမှုတွေလုပ်နေတာကြောင့်သွေးမရဖြစ်ပြီးမြန်မာကုန်သည်တွေဒုက္ခရောက်ခဲ့ကြတာပါစင်းစရားတွေကိုပြန်နှိုင်းယှဉ်ကြည့်ရင်2018ခုနှစ်ကမူဆယ်နေဆက်ကနေတရုတ်ကိုပို့ကုန်တစ်နှစ်ဒေါ်လာ 11.3 တန်းကျော်ဖို့သွေးရကနေ 2019စင်းစရားတွေအရတနေ့ဒေါ်လာ10သန်းခွဲနီးပါးဖို့ပဲသွင်းနိုင်ပါတော့တယ်။ဒါဟာမြန်မာပို့ကုန်တန်ဖိုးတရက်ဒေါ်လာတန်သန်းဖို့လောက်တနေ့အတွက်ဆိုဒေါ်လာသန်း300ကျော်ဖို့လောက်မသွင်းနိုင်တော့တဲ့သဘောနစ်နာသွားတဲ့သဘောပြနေပါတယ်။အဲ့ဒါဒီဟာမြန်မာဆန်နဲ့ကောက်ပဲသီးနှံတွေမတင်ပို့နိုင်တဲ့ပြဿနာကြောင့်ဖြစ်ပါတယ်။အခြားတစ်ဖက်မှာတော့တရုတ်ဘက်ကသွင်းကုန်တန်ဖိုးကတနေ့ဒေါ်လာတန်သန်းကျော်တနေ့ဒေါ်လာသန်း350ကျော်မြင့်တက်လာတာတွေ့ရပါတယ်။
အခုလိုတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမြန်မာဘက်ကအခက်အခဲဖြစ်နေချိန်နယ်စပ်ကုန်သွယ်ရေးလမ်းမကြီးကိုဝင်တိုက်ခင်ရတော့မြန်မာအစိုးရအတွက်ဘူးလေးရာဖိအောင်ဆင့်တယ်လို့ဖြစ်သွားစေပါတယ်။တကယ်တော့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားရှေ့လျားတဲ့နယ်နိမိတ်ထိစပ်မှုတွေရှိနေပေမဲ့ဘာကြောင့်ဒီနယ်စပ်ဂိတ်တစ်ခုတည်းနဲ့ပဲအများကြီးကုန်သွယ်မှုလုပ်နေရသလဲပြန်ပြီးသုံးသပ်ဖို့လိုပါလိမ့်မယ်။တရုတ်မြန်မာနယ်နိမိတ်တစ်လျှောက်ကိုပြန်ကြည့်ရင်တိုင်းနာလနဲ့ကင်တွေချုပ်ကင်ထားတဲ့နေဆက်တွေကလည်းအတော်လေးရှည်လျားပါတယ်။ဘလို့ပဲဖြစ်ဖြစ်မြမအစိုးရအနေနဲ့တရုတ်နိုင်ငံနဲ့နေဆက်ကုန်သွယ်ရေးလုပ်ဖို့နောက်ထပ်တရားဝင်နေဆက်ကုန်သွယ်ရေးစခန်းအသစ်တွေထပ်ဖွင့်ဖို့လိုနေပြီဆိုတာကိုပြသနေပါတယ်။တရုတ်မြမနေဆက်ဂိတ်တွေထဲမှာတရုတ်ဘက်ကလည်းအစင်သစ်ပြင်ထားပြီးအလားအလာလဲကောင်းတာကကချင်ပြည်နယ်ကကံပိုက်တီနေဆက်ဂိတ်ပါ။လက်ရှိအချိန်ထိနိုင်ငံတော်အဆင့်တရားဝင်နေဆက်ကုန်သွယ်ရေးစခန်းကြီးဖြစ်မလာသေးသလိုတနေ့ကုန်သွယ်မှုပမာဏဒေါ်လာတသန်းကျော်ကျော်ပဲရှိပါသေးတယ်။အဲ့ဒီနေဆက်ဂိတ်ကိုနိုင်ငံအဆင့်ကုန်သွယ်ရေးစခန်းဖွင့်နိုင်ရင်ဖွံ့ဖြိုးအောင်လုပ်နိုင်ရင်မြန်မာနိုင်ငံမြောက်ပိုင်းအတွက်ကြီးမားတဲ့ကုန်သွယ်ရေးလမ်းကြောင်းကြီးဖြစ်လာမှာပါ။ဒါပေမဲ့ဒီလမ်းကြောင်းရဲ့တချို့အစိတ်ပိုင်းတွေကို KIA ကချင်လက်နက်ကင်တွေစိုးမိုးထားတာကြောင့်အစိုးရဘက်ကကုန်သွယ်ရေးလမ်းကြောင်းကြီးအဖြစ်အစစ်မြင့်တင်ဖို့စိတ်ပါလက်ပါတိတ်မရှိလာတာကိုတွေ့မြင်နေရပါတယ်
။နောက်ဆုံးတော့ကုန်သွယ်ရေးပြဿနာဟာညဉ့်ညံရေးကိစ္စကိုပြန်ရောက်လာပါတယ်။အဲ့ဒီတရုတ်နယ်စပ်ကတိုင်းသားလက်နက်ကင်တွေနဲ့အပြစ်ရနိုင်ခဲ့ရင်ခိုင်မာတဲ့ညဉ့်ညံရေးတည်ဆောက်နိုင်ခဲ့ရင်နယ်စပ်ကုန်သွယ်ရေးကိုဒီထက်အများကြီးဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်မှာဖြစ်ပါတယ်။အခုဆိုရင်အစိုးရဟာမန္တလေးမူဆယ်ရထားလမ်းဖောက်ဖို့ဖြစ်နိုင်ခြေရှိတာလေ့လာနေပါပြီ။တရုတ်မီယထားကုမ္ပဏီရဲ့လေ့လာချက်အရ258မိုင်လောက်ရှည်မဲ့အဲ့ဒီရထားလမ်းအတွက်ဒေါ်လာ9ဘီလီယံလောက်ကုန်ကျနိုင်မယ်လို့ခန့်မှန်းထားပါတယ်။အခုလိုမတည်မငြိမ်အခြေအနေမျိုးဆိုရင်တော့ဒီလောက်ရည်နှီးမြှုပ်နှံမှုမျိုးလုံးဝမလုံးဝမေးခွန်းထုတ်စရာတော့လိုမယ်မထင်ပါဘူး။ဒီအတွက်အစိုးရနဲ့တမတော်ဟာတရုတ်နယ်စပ်ကတိုင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရစေရအောင်စိတ်ပါလက်ပါကြိုးစားသင့်ပါတယ်။အဲ့ဒီကနေတစ်ဆင့်တီရခိုင်မြဲတဲ့ညဉ့်ညံ့ရတဲ့အခြေအနေထိမရောက်သေးရင်တော့နှစ်ဖက်နားလည်မှုတိဆောက်ပြီးပြည်သူလူထုအကျိုးစီးပွားတိုင်းပြည်အကျိုးစီးပွားအတွက်နေဆက်ကုံတော်ရေးလုပ်ငန်းတွေကိုပူးပေါင်းလုပ်ကင်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာပါ။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမှာပါလဲ။
ရရှိမြန်မာဒီခိုင်မြောက်ပိုင်းမှာ2018ခုနှစ်အပြန်လှန်အကြမ်းဖက်ပြည်ပခါတွေဖြစ်ပြီးတော့ဒုက္ခသည်တိမ်ကနန်းထိနေကြားထွက်ပြေးခဲ့ရတဲ့ဖြစ်ရအခုဆိုလို့ရှိရင်နှစ်နှစ်တင်းတင်းပြေးခဲ့ပါပြီ။ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးကိစ္စကလည်းမအောင်မမြင်ရှိနေသေးပါ။ဒီဖြစ်ရအတွင်းလုံခြုံရေးတပ်တွေရဲ့လူခွင့်ကျူးလွန်ဖောက်ပြန်မှုတွေကိုစုံစမ်းအရေးယူဖို့တောင်းဆိုချက်တွေကလည်းရှိနေသေးပါ။မြန်မာစိုးရဘက်ကတော့ဒီဖြစ်ရတွေအပေါ်မှာစုံစမ်းစစ်ဆေးဖို့အတွက်မြန်မာနိုင်ငံတွင်းမှာပဲကော်မရှင်ဖွဲ့စုံစမ်းမှုတွေရှိတာကြောင့်နိုင်ငံတကာရဲ့ဝင်ရောက်ဆွတ်ဖက်စရာမလိုဘူးလို့ပြောနေပါတယ်။ဒါကြောင့်မလို့ပြီးခဲ့တဲ့နှစ်တုန်းကဒီအကြမ်းဖက်မှုတွေအတွင်းဖြစ်ပျက်ခဲ့တာတွေအပေါ်မှာတရားစီရင်ရေးကဘလူးခီးရောက်နေပြီလေ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြမဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးကိုစာလိုက်ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4ဖြစ်ပါတယ်။ email လိပ်စာကတော့ bemis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။အင်္ဂါည view ရဲ့တရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့မအေးတန်နာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပါ။
မင်္ဂလာပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေ
ီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုတော့ကျွန်မအခုတလောပြောပြောနေတဲ့အချိန်မှာသောရရှင်တွေကျွန်မတို့စီကို Messenger ကနေပြောရေးလာတဲ့စာတွေကိုပြန်ကြားပေးကြပါတယ်။အဲ့စာတွေက email ကိုဟိုနောက်ပြီးတော့စာလိုက်တုကထက်ပေးပို့တဲ့စာတွေထက်ကိုပို့ပြီးတော့များနေတာပါ။မကွေးတိုင်းကသောရရှင်တယောက်ကကျွန်တော်ကတော့ပခုတ်ခုခရိုင်မြိုင်မျိုးနယ်မင်းသားကျရွာတောင်ပိုင်းကကိုအောင်မြင့်ဝင်းဖြစ်ပါတယ်ခင်ဗျာတဲ့။နိုင်ငံတကာသတင်းတွေအတွက်ဆိုရင်တော့ကျွန်တော်တို့နေတွေမှာ VOA ပဲအားကိုးပြီးတော့နားထောင်ရပါတယ်။အရင်ကားထက်ဆိုရင်အခု internet ကနေပြီးတော့နားဆင်တာပို့ပြီးတော့ကောင်းပါတယ်တဲ့။ပို့ပြီးတော့ကြိုးစားနိုင်ပါစေလို့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။နောက်ထပ်သောရရှင် Home Tips ဆိုတဲ့သောရရှင်ကတော့ VOA ခင်ဗျာတဲ့ပြည်ရင်းပြည်အစ်စ်ပွဲသတင်းတွေကိုထုတ်လွှင့်ပေးပါ။နိုင်ငံသားသတင်းတွေမကြည့်ချင်ပါဘူးတဲ့ပြည်ရင်းမှာဖြစ်တဲ့စစ်ပွဲသတင်းတွေကိုကြည့်ချင်လို့ပါဆိုပြီးပြောလာပါတယ်ဟုတ်ကဲ့ပါခုနသောရရှင်ကတော့နိုင်ငံတကာသတင်းဒီသောရရှင်ကတော့ဒီပြည်ရင်းသတင်းဆိုတော့ကိုတန်ရတန်ရကိုစိတ်ဝင်စားရကိစ္စရက်တွေပေါ်မှာသောရရှင်နေနားထောင်ခြင်းနဲ့ပုံပေါ်ပါရယ်เนาะဒါကြောင့်မလို့ကျမတို့ကတော့နေ့စဉ်ပြည်ရင်းသတင်းရောနိုင်ငံတကာသတင်းရောနောက်ဆုံးရဒီကမ္ဘာထိပ်တန်းနိုင်ငံတကာသတင်းတွေနဲ့မြန်မာသတင်းတွေနောက်ပြီးတော့အပတ်စဉ်ခန္ဓာတွေဆိုရင်တော့ကျမရေးတို့အသိပ္ပံနဲ့ဤပညာဒီလိုမျိုးသောရရှင်နေအားလုံးအတွက်ဘ ഹു တုတာဖြစ်စရာကျမ်းမာရေးကအစဒီအဆီဇင်ကိုနေ့စဉ်တင်ဆက်ပေးနေပါတယ်။ရုံမြင့်တန်ကြားထုတ်လွှင့်မှုကိုလည်းရုံမြင့်တန်ကြားကထုတ်လွှင့်တယ်လို့မျိုးဒီရေဒီယိုထုတ်လွှင့်မှုတွေကိုလည်းလိုင်းတူနဲ့ရေဒီယိုကထုတ်လွှင့်ပေးတာပါ။ဒါပေမဲ့ဒီနှစ်မျိုးစလုံးကိုသောရရှင်နေအနေနဲ့ဘယ်ကိုပဲရောက်ရောက် Facebook စာမျက်နှာကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။ကျမတို့ရဲ့ဒီရေဒီယိုရုံမြင့်တန်ကြားအင်တာနက်ထုတ်လွှင့်မှုတွေကိုဘယ်ကပဲဖြစ်ဖြစ်ဖမ်းယူနားဆင်အားပေးတဲ့သောရရှင်နေအားလုံးကိုကျေးဇူးတင်ပါတယ်နော်။ဒီအရာနဲ့ပြောပတ်စင်တင်ဆက်ပေးနေတဲ့အစီအစဉ်လေးကိုကြည့်ရှုပြီးတော့တုံ့ပြန်ချက်ရေးလာတဲ့သောရရှင်တယောက်ကတော့ဇော်ဝင်းအောင်ဆိုတဲ့သောရရှင်မှာသူကတော့ပြီးခဲ့တဲ့စနေနေ့နောက်ပြီးတော့ရေဒီယိုမှာဆိုတော့ပြီးခဲ့တဲ့တင်းငရီကမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်အနေနဲ့ထုတ်လွှင့်ပေးသွားတဲ့အင်တာဗျူးနဲ့ပတ်သက်ပြီးတော့အဲ့အင်တာဗျူးကိုကြည့်ပြီးတော့သူတုံ့ပြန်ရေးသားလာတာဖြစ်ပါတယ်။အာဂရီလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်ကဦးအောင်ကြည်ကိုမြန်မာနိုင်ငံကိုရောက်နေတဲ့ကျမတို့အက်ဒီတာဒေါခင်ဆိုးဝင်းအင်တာဗျူးလုပ်ပြီးတော့မေးမြန်းထားတာဖြစ်ပါတယ်။ဒီတော့ရရှင်ဒီအစီအစဉ်ကိုကြည့်ရှုပြီးသူ့ရဲ့အမြင်ကိုအခုလိုပြန်ရေးလာပါတယ်
။အာဂရီနဲ့ပတ်သက်လို့ပါဥအောင်ကြီးပြောသွားတာကြားရတာကောင်းပါတယ်။ဒါပေမဲ့အရင်ဆုံးသူ့မဟုတ်တပြိုင်နက်တည်းလှုပ်တင်တာကအများပြည်သူနဲ့သက်ဆိုင်တဲ့ဌာနတွေမှာရိုးရှင်းပြီးလွယ်ကူတဲ့လှုပ်ထုံးလုပ်နည်းတွေကိုအများပြည်သူသိအောင်နှီးမျိုးစုံနဲ့လှုပ်ထားပေးဖို့လိုပါမယ်။အဲ့လိုလှုပ်မထားပေးရင်ဝန်ထမ်းတွေကလုပ်ရမယ့်လုပ်ငန်းစဉ်တွေကိုမသိတာကိုအခွင့်ကောင်းယူပြီးပညာပြလှူစားကြပါလေ
ဟုတ်ကဲ့ပါကျမတို့ထုတ်လွှင့်ပေးတဲ့ဒီဥအောင်ကြီးနဲ့တွေ့ဆုံမေးမြန်းခန်းအစီအစဉ်ကိုကြည့်ရှုပြီးဒီသောရရှင်ကသူထင်တဲ့အပိုင်းကနေပြန်ပြီးထောက်ပြပြီးဆွေးနွေးလာတာဖြစ်ပါတယ်သောရရှင်ဇော်ဝင်းအောင်ဖြစ်ပါတယ်အခုလိုမျိုးသောရရှင်ရဲ့အစီအစဉ်ကိုကြည့်ရှုပြီးတုံ့ပြန်အကြံပြုလာချက်တွေအတွက်အမြဲတမ်းဖိတ်ခေါ်နေပါတယ်နော်ကျမတို့ VOA ကအထူးသဖြင့်ရခိုင်ဒေသကဒီလူမျိုးရေးပြိပခတ်နဲ့ပတ်သက်ပြီးတင်တဲ့သတင်းတွေပေါ်မှာသောရရှင်နေဒီတော့ရှင်နေလို့ပြောရမှာတော့ခက်ပါတယ်။ဟိုအဖွဲ့အစည်းတချို့ကနေပြောစနစ်တကျဒီတမင်တသက်ဒီဝါရဖြန်လှုံ့ဆော်မှုအနေနဲ့ကျမတို့စီကိုဒီဆဲဆိုပြီးတော့ဝေဖန်တဲ့စာတွေအများနဲ့ရရှိပါတယ်။ဒါပေမဲ့လည်းဒီကြားထဲမှာကျမတို့စီအစီအစဉ်တွေကိုအများနဲ့နားထောင်အားပေးနေတဲ့တကယ်တာမန်လူလူတွေကတော့ရှင်နေရှိရဲဆိုတာလည်းတွေ့ရပါတယ်။အဲ့ထက်မှာဒီတော့ရှင်တယောက်ကတော့အောက်ချင်းခက်တောင်ပန်ခက်တန်ဆိုတဲ့ Facebook အကောင့်ပိုင်ရှင်မှာသူကအဲ့လိုစာတွေနဲ့ပတ်သက်ပြီးတော့ကျမတို့စီကိုအခုလိုရေးလာပါတယ်
။မင်္ဂလာပါ VOA သတင်းတွေကိုအလွတ်မပေးအမြဲနားထောင်နေပါတယ်။သတင်းမှတ်တွေကြောင့်အနာပေါ်တုတ်ကြလို့ VOA ကိုဆက်ဆူနေတဲ့သူတွေကိုပြောချင်တယ်။မကြိုက်ရင်နားမထောင်ကြပါနဲ့။ကျွန်တော်ကတော့ VOA သတင်းကိုစောင့်မျှော်အားပေးနားဆင်လျက်ပါ
။ဟုတ်ကဲ့ပါ။ဒီသောရရှင်ကိုအထူးကျေးဇူးတင်ပါတယ်ဒီလိုစာရင်မကြာခဏရရှိပါတယ်။ကျမတို့အနေနဲ့လည်းအဲ့လိုမျိုးတမင်တသက်လှုပ်ဆောင်မှုတွေလည်းတည်ထားတဲ့အတွက်ကြောင့်မို့ကျမတို့ကသတင်းမှန်တွေကိုပဲတင်ပြပေးနေဖို့ပဲအာရုံစိုက်ပါတယ်နော်။ဒီလိုစာတွေကိုတော့ကျမတို့သိပြီးတော့အရေးတကြီးပြန်ပြီးဖြည့်ရှင်းတာမျိုးမရှိပါဘူး။ကျမတို့ VOA သောရရှင်နေအနေနဲ့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့လူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးဘက်ကနေပြီးတော့ပြဿနာအမျိုးမျိုးအခြေအနေအရရက်ပေါ်မှာမူတည်ပြီးတော့သူတို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုစာရေးပြီးတော့ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလက်ခံရရှိပါတယ်။ဒီထက်ကသောရရှင်ရဲ့စာတွေကိုလည်းအပတ်စဉ်ဖော်ပြပေးနေတာမှာဒီတစ်ပတ်မှာတော့သောရရှင်စိုးတန်းထိုက်ရဲ့စာကိုဖော်ပြပေးကြပါတယ်။သူကမြန်မာပြည်ကဘေးစာများအစီအစဉ်မှာဖော်ပြပေးပါဆိုပြီးတော့ဒီရခိုင်ဒေသကပြည်ပခန့်ရည်နဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်။
ကျွန်တော်ကရခိုင်ပြည်နယ်ကပါဗျာအခုလက်တလောဖြစ်နေတဲ့ဒီနိုင်ငံတွင်းစစ်ပွဲတွေဘလောက်မှငြိမ်းချမ်းကြမှာလဲဗျာပြည်သူတွေလည်းတအားဒုက္ခရောက်နေကြပါပြီငြိမ်းချမ်းရေးငြိမ်းချမ်းရေးပြောကြတယ်လူတွေကတော့ဒီမှာဒုက္ခရောက်နေကြပါတယ် ပြည်သူတွေကိုတနာကြပါတော့ဗျာ
ပြည်သူတွေကိုတနာကြပါတယ်ဒီလိုမျိုးစစ်မှတ်တွေဖြစ်ပွားနေတာဂျားတွေကပြည်သူတွေမြေစားပင်ဖြစ်နေအတိဒုက္ခရောက်ကြရပါတယ်ဆိုတဲ့ဒီသောရရှင်ရေးလာတာဖြစ်ပါတယ်နောက်ထပ်ဒီလိုမျိုးပဲသူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုထုတ်ဖော်လာတဲ့သောရရှင်တစ်ယောက်ကတော့ကိုလက်ဆိုတဲ့သောရရှင်မှာသူကတော့ဒီလိုမျိုးမြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအသိုင်းအဝိုင်းတွေကိုယုံကြည်မှုကင်းမဲ့လာပါပြီဆိုတော့အခုလိုပြောလာပါတယ
်ကုလသမဂ္ဂတို့ ICC တို့R2B တို့အပြည်ပြည်ဆိုင်ရာလူခွင့်ရေးတို့ဘာတို့ညာတို့အော်နေုံတက်တက်ဆိုမအော်ပါနဲ့လို့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းခမည်းတော်စကားသံကြားရတာစိတ်ပြက်နေပါပြီဘာမှလည်းအကြောင်းမထူပါဘူးပြည်သူတွေသာဒုက္ခရောက်ရတယ်ကြာတော့ခမည်းတော်ကိုယုံကြည်မှုကြဆင်းလာပါပြီ
နိုင်ငံတကာနဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောယုံပြောနေပြီးတော့တကယ်လက်တွေ့မှာတကယ်တဲ့မြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုတွေနဲ့ထိထိရောက်ပြောင်းလဲမှုတွေအကျိုးဖြစ်ထွန်းတဲ့ပြောင်းလဲမှုတွေမတွေ့ရပါဘူးဆိုတော့ဒီသောရရှင်ကိုလက်ထင်မြင်ယူဆချက်ကိုထုတ်ဖော်လာတာဖြစ်ပါတယ်ဒီလိုမျိုးလူမှုရေးနိုင်ငံရေးကိစ္စတွေကြုံတွေ့နေရတာကိုသောရရှင်ကရေးလာတဲ့ထက်မှာနောက်ထပ်သောရရှင်မြင့်ဦးကတော့မြန်မာနိုင်ငံမှာတွေ့ရတဲ့ဒီလူမှုရေးဘက်ကပဲဆိုင်နေလို့ပြောရမယ့်အခြေအနေတည်းရဲ့နဲ့ပတ်သက်ပြီးတော့သူရေးလာပါတယ်မတန်ဆွမ်းနေမြန်မာနိုင်ငံမှာနေရမရပါဘူးဆိုပြီးတော့သူရေးလာတာဖြစ်ပါတယ်သူကကျွန်တော်တို့မတန်ဆွမ်းနေကိုမြန်မာနိုင်ငံအစိုးရကအလုတ်ခံထားပေးဖို့အစီအစဉ်ရှိပါလားကျွန်တော်ကမတန်ဆွမ်းသူတယောက်ပါဖွဲရပြီးတာ၃နှစ်ရှိပါပြီအခုထိအလုပ်သိမ့်မရှိပါဘူးအစိုးရရုံးနေမှာအလုပ်လျှောက်ဖို့သွားရင်ကျွန်တော်တို့မတန်ဆွမ်းနေတဲ့အလုပ်မရှိပါဘူးတဲ့ဟုတ်ကဲ့ပါကိုမြင့်ဦးရေတလောကပဲကျွန်တော်တို့ VOE ကနေမတန်ဆွမ်းနေရဲ့အခွင့်အရေးတွေဘလို့ရရှိဖို့လှုပ်ဆောင်နေတယ်ဆိုတဲ့မတန်ဆွမ်းအဖွဲ့အစည်းတွေနဲ့မေးမြန်းချက်တွေထုတ်လွှင့်ပေးလိုက်တာရှိပါတယ်ဒီလိုအလုပ်အကင်အတွက်ဆိုရင်တော့အဲ့လိုမျိုးအဖွဲ့အစည်းတွေနဲ့လည်းနည်းနည်းလေးဆက်သွယ်ပြီးတော့နီးလေးလန်းလေးမေးကြည့်ပါလားလို့ကျွန်မအကြံပြုချင်ပါတယ်မတန်ဆွမ်းအခွင့်အရေးကမြန်မာနိုင်ငံကနိုင်ငံတကာနဲ့ရှင်နေပါနေသေးရဲ့ဆိုပေမဲ့အခုတော့ဒီအခွင့်အရေးရဖို့လှုပ်ရှားသူတွေရောအစိုးရဘက်ကပြုပြင်ပြောင်းလဲမှုတွေရောねဟိုတချို့နေရာရစားပြုလာတဲ့နေရာတွေရှိပါတယ်ရှင်ဒါကြောင့်မလို့လဲသိရအောင်လို့အဲ့လိုအဖွဲ့အစည်းတွေနဲ့ဆက်သွယ်ပြီးတော့မေးမြန်းကြည့်စီချင်ပါတယ်เนาะအဆင်ပြေပါစေလို့ကျွန်မဆုတောင်းပါတယ်ရှင်ရင်ဖွင့်လာတဲ့သောရရှင်တွေကိုလည်းအလှည့်ပေးကြပါတယ်။ဘောင်မြင်းဆိုတဲ့သောရရှင်ကတော့တရုတ်နိုင်ငံကိုမြန်မာနိုင်ငံကအရွှေ့ပြောင်းလုပ်သားတွေတွားပြီးတော့အလုပ်လုပ်နေရတဲ့ခြေနေတွေနဲ့ပတ်သက်ပြီးတော့သူတည်သမျှရင်ဖွင့်လာပါတယ်
။ကျွန်တော်မြန်မာလူမျိုးတွေအိမ်တွင်းခက်ခဲမှုတွေကြောင့်တရားမဝင်လူပို့စားတဲ့ပေါက်ခိုးကိန်းကနေတရုတ်ပြည်စံနှုန်းကိုရောက်လာပြီးအလုပ်လာလုပ်ကြတာတောင်းတဲ့ချေရှိမယ်လို့ကျွန်တော်ခန့်မှန်းပါတယ်။အဲဒီမှာတရုတ်စကားမတက်လို့ဒုက္ခရောက်တဲ့သူတွေလည်းအများကြီးရှိတယ်လို့အစဉ်ပြေတဲ့သူတွေလည်းရှိပါတယ်။အခုကျွန်တော်လည်းတရုတ်ပြည်ထွက်လာခဲ့တာ passport ကမရှိပါဘူး။မလာပိုင်းတော့ကနေဆက်ချင်းရွှေဟောမှာပတ်စုကမရှိတော့ဘူးကုန်နေပါတယ်တဲ့နောက်ထပ်တစ်ပတ်လောက်စောင့်ရပါမယ်တဲ့ကျွန်တော်လည်းမစောင့်နိုင်လို့တရားမဝင်လူပို့စားတဲ့မောက်ခိုကိုင်းကနေတရုတ်ပြည်စံတုံးကိုရောက်လာတာပါကျွန်တော်စိုးရွားကိုပြောချင်တာကတော့ပတ်စပို့တွေကိုပုံမှန်လုပ်ပေးဖို့ပါနေဆက်တွေ့တိုင်းမှာခိုးပေါက်ကရှိနေတာတော့မကောင်းဘူးလို့မြင်မိပါတယ်ပြီးတော့မြန်မာနေဆက်ကခိုးပေါက်တွေကိုစောင့်ကြည့်ရမှလဲအစိုးရနှစ်ဖက်စလုံးပူးပေါင်းပြီးမှစောင့်ကြည့်စေချင်ပါတယ်အဓိကဒုက္ခရောက်နေတာကတော့ကျွန်တော်တို့မြန်မာလူမျိုးတွေပါပဲလို့ပြောချင်ပါတယ်
ဟုတ်ကဲ့ပါအစိုးရနှစ်ဖက်စလုံးဒီကိစ္စကိုတေချာပူးပေါင်းပြီးတော့စောင့်ကြည့်စေချင်ပါတယ်ဆိုပြီးတော့ဒီသောရရှင်ကသူကြုံတွေ့နေရတဲ့ဖြစ်ဖြစ်ပေါ်မှာဒီအစိုးရဘက်ကလှုပ်ပေးစေချင်တာကို VOE ကတစဉ်ရင်ဖွင့်လာတာဖြစ်ပါတယ် VOE ကိုရေးလာတဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်တေးတောင်းတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ဆက်ပြီးတော့ဒေတောင်းနဲ့သောရရှင်တွေအတွက်အလှည့်ပေးခြင်းပါတယ်အဝေးရောက်ကြော်မိုးနိုင်ခေါ်မိုးမိုးက VOA ဝိုင်းတော်သားတွေအားလုံးကိုချစ်ပါတယ်မင်္ဂလာပါ VOA ဆိုပြီးတော့သူတချင်းလေးတစ်ပုတ်တောင်းလာပါတယ် သူကကျွန်တော်ရဲ့ဘဝကျွန်တော်ရဲ့ခံစားချက်လေးနဲ့တိုက်ဆိုင်တဲ့သချင်းလေးတောင်းမရသေးပါတဲ့။စကိုင်းတိုင်းဒေသကြီးမင်းကြီးမြို့နယ်တောင်တွင်းဒေသမြို့မရွာကအကိုတောက်ထွန်းရဲ့အမခင်တန်းစိန်ကလေးမြို့နယ်ကြောင်းကြီးတက်ရွာကအမခင်တန်းသူနဲ့ VOA ကိုနားဆင်တဲ့ချစ်ခင်ရတဲ့သူတွေအားလုံးတွေ VOA အဖွဲ့သားတွေအားလုံးတွေအစိုးရဆန်လင်းရဲ့ပြောင်းပြန်စီသောမြစ်ဆိုတဲ့သချင်းလေးမြစ်တာတိလက်ဆောင်ထုတ်လွှင့်ပေးစီခြင်းပါတဲ့။ကျေးဇူးပါ VOA လို့ပြောလာပါတယ်။ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဆန်လင်းတည်ဆူထားတဲ့ပြောင်းပြန်စီတော်မြေဆိုတဲ့တချင်းလေးနဲ့ဖြောပြေးပေးကြပါရနော်ဒေတောင်းတဲ့တော်ရရှင်တွေရောတစ်ချစ်ဗျူတွေတော်ရရှင်တွေအားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင်ဆန်လင်းတည်ဆူထားတဲ့ပြောင်းမြန်စီတော်မြစ်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဒီအစီအစဉ်ကို Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်စီစဉ်ကိုတိုက်ရိုက်နားမစင်လိုက်ရဘူးဆိုရင်လည်းဒီစာမျက်နှာတွေမှာနောက်ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ဘဝကိုလည်းကြည်ဆောင်စေ။ကိုလည်းရှာဖွေစေ။ဒါနာရရဲ့ကြောင်းမြန်မြေမြစ်တစ်ခုရှိနေ။
မေဒနာကျော်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်နဲ့အတူဒီသချင်းကဏ္ဍကိုဒီများနဲ့နှစ်သက်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာအခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်အလှည့်ရောက်လာပါပြီကိုငိမ့်ညံ့နဲ့မက်ခင်ဖြူထွေးတို့ကပြောပြကြမှာပါ
ဟန်ဂေရီနိုင်ငံကနာမည်ကျော်ဒီပီဆန်ပန်းလှပြပွဲတော်ကိုပြီးခဲ့တဲ့အင်္ဂါနေ့ကကျင်းပခဲ့ပါတယ်အနည်း90ပြည့်ရွှေရတုပွဲတော်မှာဖျော်ဖြေပါဝင်သူ2000ကျော်ပါဝင်ခဲ့ပြီးအလှပြရင်တွေကိုနယ်သာလန်နိုင်ငံကရောင်စုံဒီလီယာပန်းတွေနဲ့အလှဆင်ထားတာပါပန်းရောင်စုံအလှပြရင်18စီးနဲ့အတူရိုးရာကပြဖျော်ဖြေသူတွေတခြားခေတ်သစ်ဖျော်ဖြေသူတွေပါလိုက်ပါခဲ့ကြပါတယ်ဒီနှစ်အနည်း90ပြည့်တဲ့ပွဲမှာအင်ဒိုနီးရှား၊ဂျပန်၊ကိုလံဘီယာနဲ့ဘယ်လ်ဂျီယံအပါအဝင်နိုင်ငံပေါင်း14ခုကျော်ကဖျော်ဖြေရေးသမားတွေပါဝင်ခဲ့ကြပါတယ်ရှင
်။ဗြိတိန်နိုင်ငံကစပိန်သမားတယောက်ဟာဒါဒိုအကွာဝေးတစ်ခုကိုကားနဲ့အရှိန်တင်စီးလိုက်တာကြောင့်တနအီကို184မိုင်နှုန်းနဲ့စံချိန်အသစ်တင်လိုက်နိုင်ပါတယ်။နေကမ်ပက်ဟာသူ့အတွက်တီးသန့်တိဆောက်ထားတဲ့စပိန်တစ်စီးနဲ့ Porsche ကားတစ်စီးအနောက်ကနေကျိုးနဲ့ချိတ်ပြီးလိုက်နှင်းခဲ့တာဖြစ်ပြီးတော့စံချိန်အသစ်တင်နိုင်ခဲ့တာပါရော့ရှာယာအရက်မှာရှိတဲ့ Elvington Lane ပြေးလမ်းပေါ်မှာအရှိပေ650ကျော်မှာစ စံချိန်သစ်တင်ခဲ့တာဖြစ်ပြီးတိကျလွတ်လပ်တဲ့မှတ်တမ်းယူစောင့်ကြည့်သူတွေကလည်းအကဲဖြတ်ခဲ့ကြပါတယ်။အရင်စံချိန်ကတော့တနအီကို166မိုင်နှုန်းနဲ့ Flying Dutchman French Rombeback က1995ခုနှစ်မှာတင်ထားခဲ့တာပါ။ကမ်ဘတ်ဟာဘီသူကပညာရှင်ဖြစ်အသက်မွေးသူဖြစ်ပြီးတော့အရင်တုန်းကလည်းဥရောပစံချိန်ဖြစ်တဲ့တနအီကို149မိုင်နှုန်းနဲ့စပိန်အမြန်နင်းတဲ့စံချိန်ကိုတင်ထားသူဖြစ်ပါတယ်ခင်ဗျာ
။ရုရှားနိုင်ငံမော်စကိုမြို့တော်မှာကျင်းပတဲ့နိုင်ငံတကာမီးပန်းဖောက်ပြိုင်ပွဲမှာတော့ရုရှားနိုင်ငံကပိုဆွဲသွားပါတယ်။ဒုတိယနဲ့တတိယနေရာတွေကိုတော့ပေါ်တူဂီနဲ့အီတလီနိုင်ငံတွေကအသီးသီးရရှိခဲ့ကြတာပါ။မော်စကိုမြို့ဘရက်ဒစ်ကီပန်းချံမှာရော့စတက်ပွဲတော်အဖြစ်ကျင်းပတဲ့ဒီပွဲမှာပြဆက်ကောင်းစဉ်နဲ့မီးပန်းအလှဖောက်ပြိုင်ပွဲတွေကိုကျင်းပကြတာပါ။7မိနစ်ကြာတဲ့မီးပန်းဖောက်ပွဲမှာပိုဆွဲသွားတဲ့ရုရှားမီးပန်းအသင်းကနိုင်ငံတကာမှာတင်ဆက်ပြသနေကြဖြစ်တဲ့ Opera Belly Operator နဲ့ Musical ဆိုပြီးခွဲခြားတင်ဆက်ခဲ့တာပါ။အဲ့နောက်အထူးပြုလုပ်ချက်တွေဖြစ်တဲ့ရေပန်းတွေ၊ကိမ့်မုံတွေ၊အမြောက်တွေကိုလည်းထည့်သွင်းဖန်တီးခဲ့ကြပါတယ်။ဒီပြိုင်ပွဲမှာအရေးကြီးဆုံးကမီးပန်းတွေနဲ့တေးဂီတာတွေစီးချက်ညီညီဖြစ်ဖို့ပဲလို့ American မီးပန်းကုမ္ပဏီရဲ့ဥက္ကဋ္ဌ Nancy Rosie ကပြောပါတယ်။နိုင်ငံပေါင်း၈နိုင်ငံကဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးရာသီဥတုကလည်းတာယာခဲ့တဲ့အတွက်အောင်မြင်တဲ့ပွဲတစ်ခုလည်းဖြစ်ခဲ့ပါရဲ့ရှင
်။အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ကိုလိုရာဒိုပြည်နယ်ဒန်ဗာမြို့မှာပြီးခဲ့တဲ့စနေနေ့ကလေပြင်းတိုက်တဲ့အတွက်အပြင်ဘက်ကွင်းပြင်တစ်ခုမှာရုပ်ရှင်ကြည့်ဖို့ချထားတဲ့လေမှွေရာတွေလေထဲပြန့်လွင့်သွားခဲ့ပါရဲ။လေမှွေရာအခု20ကျော်လောက်လေထဲလွင့်သွားတာကိုမြင်လိုက်ကြရသူတွေကတော့2019ခုနှစ်မှာလေမှွေရာတွေအကြီးအကျယ်ရွှေပြောင်းခြင်းလို့နာမည်ပေးထားလိုက်ပါတယ်ခင်ဗျာ
။ကမ္ဘာဒေါ်လာထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါ။ VOE ရဲ့ရေဒီယိုဗီဒီယိုနဲ့သတင်းစကားတွေကို Mobile Phone မှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOE Mobile App ကို Download ထည့်သွင်းနိုင်ကြပါပြီခင်ဗျာ။ VOE ကိုဝေဖန်အကြံပေးစာတွေနဲ့အတူသရရှင်နေနားဆင်လို့တဲ့ဒေသချင်းတွေတောင်းညင်နေဆိုရင်တော့စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက voa မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြမှာပါ
။ဟောင်ကောင်မှာတနင်္ဂနွေနေ့ကသတင်းပတ်ဆက်နှစ်ပတ်မြောက်အစိုးရစန့်ချင်ရေးဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့ကသူတို့ရဲ့တနတ်တွေကိုဆွဲထုတ်တမ်းမြစ်ခဲ့သလိုမြေယိုဘုံတွေနဲ့ပြစ်ခတ်တဲ့အပြင်ပထမဆုံးအချိန်ဖြစ်တဲ့မိသက်ပိုက်တွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။ဆန္ဒပြသူထောင်နဲ့ချီပြီးလက်မော်ထွက်ခဲ့ပြီးတချို့ကတော့ရဲတွေကိုအုတ်ခဲတွေနဲ့ပြန်ပြီးပြစ်ပေါက်ခဲ့ကြသလိုဒုတ်တွေတန်ဒုတ်တွေနဲ့ပြန်ပြီးတိုက်ခိုက်ကြတဲ့အပြင်လမ်းမတွေပေါ်မှာရဲတွေလမ်းမလျှောက်နိုင်အောင်ဆက်ပြရဲတွေလည်းဖြန့်ခဲ့ကြပါတယ်။တရုတ်နဲ့သွင်းကုန်ကအပြန်အလှန်စီးကျက်မှုတွေတွန်းမြင့်ဆောင်ရွက်ခဲ့မှုနဲ့ပတ်သက်ပြီးနောက်တစ်မျိုးစဉ်းစားမိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မှာပြောဆိုပါတယ်။ဒါပေမဲ့သမ္မတဆိုလိုတာကတရုတ်ပေါ်မှာအခုထက်ပိုပြီးအခွန်မကောက်မိခဲ့တာကိုပြောတာလို့အမေရိကန်သမ္မတအင်ဂျူရောကအမြန်ပြန်ပြီးရှင်းလင်းခဲ့ပါတယ်။ပြင်သစ်နိုင်ငံဘီယရစ်မှာကျင်းပတဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ညီလာခံအတွင်းတရုတ်နယ်ကုန်သွယ်ရေးစစ်ပွဲကိစ္စအီရန်အရေးဘလို့ကင်တွယ်မလဲဆိုတဲ့အမြင်သဘောထားတွေမြောက်ကိုရီးယားရဲ့ချင်းချောက်မှုနဲ့ရုရှားကို G7 အဖွဲ့နဲ့ပြန်သွင်းမှုကိစ္စဆရာတွေအပေါ်ခေါင်းဆောင်တွေကြားသဘောထားကွဲပြားမှုတွေရှိပေမဲ့ညီလာခံဟာအဆင်ပြေကောင်းမွန်တယ်လို့အမေရိကန်သမ္မတကပြောပါတယ်မြန်မာနိုင်ငံကနေမောင်းထုတ်ခံရမှုနှစ်နှစ်ပြည့်အထိမ်းအမှတ်ဖြစ်ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာတိတ်နေချီပြီးတနင်္ဂနွေနေ့ကငြိမ်ငြိမ်ချမ်းချမ်းစုဝေးခဲ့ကြပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုမတ်တင်ဂီတိုက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အယ်လဆန်ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ30 40 48ပြန်လိုင်းလက်190တို့ကပါထုတ်လွှင့်ကြတာဖြစ်ပါတယ်သရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအစဉ်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.